Welcome to the Voice of America in Burmese.
mingla nya jam ma khmyar zon la 14 ye tin nin la ni pyu myaw ma bai si sin ni ko american pyidong su washington dc myo daw ga ni dai yai thon le pin ni ba bi myama san no jin nya 9 nai ga ni 10 nai chi thon le pin ni de si sin ko raw line no meter 1925 30 ne line la meter 190 daw ga ni dai yai na sin nai ya da lo pyu myaw ma bai ye facebook san myan na ga ni le dai yai na sin lo ya nai ya ba de khmyar ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူတောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုဒီကနေ့စတင်ကြားနာဆစ်ဆေးပါမယ်
36နဲ့39ဟိုတဘာဝဘေးရနေပုံမှန်25လေးအဲဟိုဦးဝင်းမြင့်ရဲ့တောင်ဆန်းစုကြည်အဲ့ကအဲ့ရလို့ဟိုရဲမှုမြင့်နိုင်သူ့ကိုဆက်တဲ့ရလို့ဆက်ဆက်လို့ပြည်ရနှမှုလုံးအတွက်
ဒီကနေ့စစ်ဆေးခဲ့တဲ့အမှုလင်းမှုအကြောင်းသတင်းပေးပို့ချက်အပြည့်စုံကိုဥစွာနာဆင်ကြားပါမယ်။အဲဒီနောက်မှာတော့ဖန်ဆီးခံထားရတဲ့ကမာရုတ်မီဒီယာအယူဒါချုပ်ကိုနေတမောင်ပြန်လွတ်လာတာမြန်မာနိုင်ငံတဝန်းကဆက်ရနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေအကြောင်းချင်းပြည်နယ်အတွင်းအကြောင်းဆုံးစာအုပ်တွေမိရှုခံရတာတွေအပြင်တရားစောက်တဲ့ဝန်ထမ်းတွေကို KNDO ကတပ်ဖြတ်တယ်လို့စစ်ကောင်စီကဆွဆွဲတာမှန်မှန်ကြောင်း KNU ကညှင်းဆိုလိုက်တာနဲ့မြန်မာနိုင်ငံအတွင်းကိုဗစ် -19 နဲ့သူများလာတာကြောင့်ကိုဗစ်တတိယလိုင်းဖြစ်လာနေပြီလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းတွေစားတဲ့သတင်းပြပွက်ချက်တွေကိုနားဆင်ကြရပါမယ်။ပတ်စင်ကဏ္ဍတွေမှာတော့သတင်းတော်မဆု blogger တွေပြောသမျှအစီအစဉ်နဲ့စီးပွားရေးကဏ္ဍတို့ကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မက်ခွန်ညိုတို့ကပြောပြကြပါမယ်ခင်ဗျာ
။လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘာရှလက်ရဲ့ပြည်ခရက်ကျွန်းလ၁၀ရက်နေ့ကထုတ်ပြန်ချက်ဟာမှန်ကန်ပြည့်စုံမှုမရှိဘဲပယ်လိုက်မှုတွေရှိနေတယ်လို့မြန်မာစစ်ကောင်စီကတုံ့ပြန်လိုက်ပါတယ်။မြန်မာနိုင်ငံအနှံ့စည်ရင်အားတွေတပ်ဖြန့်ချထားနေတာနဲ့ခရီးရန်ဖျားเจ้าတွေအပါဝင်လက်နက်ကင်အုပ်စုတွေနဲ့အရက်သားတွေကိုပြစ်မှတ်ထားပြီးတော့လက်နက်ကြီးတွေသုံးတိုက်ခတ်မှုတွေတိုးလာနေတဲ့အကြောင်းမဟာမင်းကြီးဘတ်လက်ကပြည်ခရက်တပတ်ကပြောဆိုခဲ့ပါတယ်။ဒီအစီရင်ခံစာဟာတပ်မတော်အပေါ်အထင်မြင်လွဲမှားစေတဲ့ထုတ်ပြန်ချက်ဖြစ်ပြီးမတရားအသင်းနဲ့အကြမ်းဖက်အဖွဲ့အစည်းတွေရဲ့အကြမ်းဖက်လုပ်ရက်တွေကိုတော့ဖော်ပြရှုံ့ချတာမျိုးမတွေ့ရဘူးလို့တုံ့ပြန်ထားပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရ PDF ပြည်သူ့ကာကွယ်ရေးတပ်နဲ့သူတို့ကိုထောက်ခံသူတွေဟာကျောင်းတွေကိုပုံခွဲတက်ခိုက်တာမိရှူရာအပြင်အုတ်ချုပ်ရဲမှုတွေကိုလှုပ်ကြံတက်ဖက်တာတွေရှိနေတယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ NUG ဖက်ကတော့သူတို့အနေနဲ့ဥပဒေမဲ့တဲ့အကြံဖက်လုပ်ရက်တွေကိုအားပေးအမြောက်ကူညီလှုံ့ဆော်တာမလုပ်တဲ့အပြင်ဒီလိုရက်တွေကိုပြင်းပြင်းထန်ထန်ရှုံချကန့်ကွက်တယ်လို့ထုတ်ပြန်ထားပါတယ်။ကုလမဟာမင်းကြီးဘာရှိလက်ရဲ့ထုတ်ပြန်ချက်ထဲမှာတော့စစ်တပ်ကအာဏာသိမ်းပြီးလေလာအတွင်းမှာမြန်မာနိုင်ငံဟာလူအခွင့်အရေးဆိုင်ရာအကြက်အဲဆိုကြီးတဲ့ဆက်ရောက်လာတယ်လို့သတိပေးထားပြီးဒီကိစ္စရဲ့ပေါ်စစ်ကောင်းဆောင်တွေမှာအဓိကတာဝန်ရှိတယ်လို့ထောက်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတော်မျိုးကြီးအတော်များများမှာရောပြည်내နဲ့တိုင်းဒေသတွေမှာပါအခြေအနေမတည်မငြိမ်ဖြစ်နေပါတယ်။တစ်ဆက်တည်းမှာပဲကရင်ပြည်နယ်မြဝတီခရိုင်အတွင်းဒေသဖွံ့ဖြိုးရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေတဲ့အလုပ်သမား49ယောက်ကိုပြည်ခဲ့တဲ့မေလအတွင်းကရင်အမျိုးသားကာကွယ်ရေးအဖွဲ့ KNDO ကဖမ်းဆီးခေါ်ဆောင်သွားပြီးတော့25ယောက်ကိုတပ်ဖြတ်ခဲ့တယ်လို့မြမအလင်းသတင်းစာမှာတပ်ပုံတွေနဲ့ဖော်ပြပါတယ်။ကနယ်လေးမော်ခီတွာလာမော်ကဥဟူချောင်းတရာတိဆောက်ရေးလုပ်ငန်းခွင်တွေကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အလုပ်သမားတွေကိုဖမ်းဆီးသွားပြီးတော့ရရက်ဆက်ဆက်တပ်ဖြတ်ခဲ့တာလို့သတင်းစာမှာရေးပါတယ်။ KNDO အဖွဲ့ကတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာမှန်မှန်ကန်မှုလို့ညင်းပယ်လိုက်ပါတယ်။နိုင်ငံတော်စစ်အုပ်ချုပ်ရေးကောင်စီကအကြမ်းဖက်နှိမ်နှင်းမှုတွေရှိနေပေမဲ့ဆန္ဒပြပွဲတွေလည်းနိုင်ငံအနှံ့ကြိုးကြားပေါ်ပေါက်နေပါတယ်။ရန်ကုန်မန္တလေးမုံရွာနယ်မြို့နယ်တချို့မှာတပိတ်စုံတပုံထားဆိုတဲ့ကောင်စီနဲ့စစ်အာဏာရှင်ကိုဆန့်ကျင်ကြတာပါ။မန္တလေးမဟာမိတ်တပ်ပေါင်းစုတပိတ်စစ်ကြောင်းမစခင်လူစုနေတဲ့မနေ့အစောပိုင်းမှာပဲအရက်ဝတ်နဲ့လက်နက်ကန်တချို့ရောက်လာပြီးတော့ပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်တချို့တရားရပြီးတော့ငါးဦးထက်မနေ့ဖမ်းခံရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။မြန်မာတက်ကြွလှူရှားသူတွေဆန္ဒပြသူတွေနဲ့တိုက်ခန့်တွေကိုအပြစ်ပေးတဲ့အနေနဲ့သူတို့မိသားစုဝင်တွေနဲ့မိတ်ဆွေသိငယ်ချင်းတွေကိုပါစစ်ကောင်စီကတရားလဲလို့ဖမ်းဆီးနေတယ်လို့လူအခွင့်အရေးလှိလာဆောင်ကြည့်ရဲ့အဖွဲ့ HRW ရဲ့ဂျွန်လ14ရက်နေ့ထုတ်ပြန်ချင်ညာချက်မှာဖော်ပြပါတယ်။အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးတွေချိုးဖောက်နေတဲ့ဒီလုပ်ရက်တွေကိုရပ်တန့်ပြီးတော့ဖမ်းဆီးထားသူအလုံးချွင်းချက်ဖြစ်ပြန်လို့ပေးဖို့လဲ HRW ကတောင်းဆိုထားပါတယ်။နိုင်ငံရဲ့အကျဉ်းသားများကကိုင်းဆောင်ရှောက်ရဲ့အတင်း APP ရဲ့ဆင်အရာဖက်ပြော်လတရရနေနောက်ပိုင်းစစ်ကောင်စီကအိမ်တွေထဲတည်ဝင်ရောက်စီးနှင်ဖမ်းဆီးနေတာမှာတစ်စကံအဖြစ်မတရားအဖမ်းခံရသူ86ယောက်ထက်မနည်းရှိနေပြီးတော့ဒီထဲမှာအသက်နှစ်နှစ်နဲ့လေးနှစ်အရွယ်လူမမဲ့ကလေးငယ်တွေတောင်ပါဝင်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။လက်ရှိချိန်ထိဖမ်းခံထားသူ48ဦးထဲမှာတချို့လူတွေကိုတော့3လကျော်အထိဖမ်းထားတယ်လို့လည်းပြောပါတယ်။မိသားစုနဲ့မိတ်ဆွေသင်ငယ်ချင်းတွေကိုတစ်စက္ကန့်အဖြစ်ဖမ်းဆီးနေတာဟာမြန်မာစစ်တပ်ရဲ့အယံကားဆုံးနေလာဖြစ်တယ်လို့လည်း HRW ရဲ့အာရှဒေတာဆိုင်ရာဒုတိယအကြီးအကဲ Phil Robertson ကကြေညာချက်မှာပြောထားပါတယ်။ စစ်ကောင်စီကသူတို့ဖမ်းချနေလူကိုမတွေ့ရင်သူတို့ကိုစားမိဘသားသမီးဆွေမျိုးနဲ့မိတ်ဆွေတငယ်ချင်းတွေကိုဖမ်းဆီးနေတဲ့နေ့ဆွေနဲ့နာမည်တချို့ကိုပါ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်CDM လှူရှာမှုမှာပါဝင်တဲ့သူတွေထိုင်လန်သွားအောင်လို့စစ်ကောင်စီကအခုလိုလုပ်ကိုင်နေတာလို့လည်း HRW ကပြောပါတယ်။ဒီလိုရဟာလူသူချင်းရဲ့လွတ်လပ်မှုနဲ့လုံခြုံမှုအပြင်မျှတမှုရှိတဲ့တရားစီရင်မှုရရေးဆိုတဲ့နိုင်ငံတကာလူအခွင့်အရေးကိုချိုးဖောက်လိုက်တာဖြစ်တယ်လို့လည်း HRW ကထောက်ပြထားပါတယ်။ဒီလိုဂျန်နန်ရဲ့ဆက်တဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားအရေးယူတာလက်နဲ့ရောင်းချတာတွေမလုပ်ဖို့ HRW ကနိုင်ငံတကာကိုလည်းကြေညာချက်မှတိုက်တွန်းထားပါတယ်။ဆွဲချက်အတော်များများနဲ့ရင်ဆိုင်နေရတဲ့မြန်မာကောင်ဆောင်ဒေါအောင်ဆန်းစုကြည်ရဲ့အမှုတချို့ကိုနေပြည်တော်မှဒီကနေ့ရုံထုတ်စစ်ဆေးပါရယ်ဒေါအောင်ဆန်းစုကြည်ရဲ့အမှုတစ်ခုချင်းစီကိုရက်180အတွင်းအပြီးသက်စစ်ဖို့တရားသူကြီးနဲ့သဘောတူညီမှုရပြီးတဲ့နောက်မှာဇွန်လ14ရက်နေ့ကစပြီးအခုလိုကြားနာတာဖြစ်ပါရယ်ဒီကနေ့ရုံချင်းမှာတော့တရားလိုတွေဖက်ကရဲမှုတွေကိုစပြီးစစ်ဆေးခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှင်နေဒေါ်ဆန်းမာလာညွန့်ကပြောပါရယ
်အမှုနံပါတ်36နဲ့30กว่าဟိုတဘာဝဘေးရနေပုံမှန်25လေအဲဟိုဥွေးမြင့်ရဲ့ဘောင်တန်းစုကြည်အဲ့ကအဲ့ရလို့ဟိုရဲမှုမြင့်နိုင်သူ့ကိုဆက်တယ်တဲ့ရလို့ဆက်ဆက်လို့ပြီးရနှစ်မှုလုံးအတွက်အမှုနံပါတ်38 45 38ကထုတ်ကုန်သွင်းဟုတ်အမှုနံပါတ်45ကဆက်တွေ့ဥပဒေစကရဲမှုကြည်လင်အဲဘောင်တန်းစုကြည်တော့အဲ့မှာလဲရဲမှုကြည်လင်နှစ်မှုလုံးဆက်လို့ပြီးအဲ့တော့၄မှုလုံးမှာတဲ့ရလို့အခုဆက်လို့ပြီးတော့အော်ဆက်ပဲအမှုမဆက်ခဲ့မှကျမတို့တွေ့ရပါတယ်ရှင်း
ပုတ်ကုံတွင်ကုံဥပဒေဆက်သွယ်ရေးဥပဒေနဲ့တဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးဆိုင်ရာဥပဒေချိုးဖောက်မှုဆွေးချက်တွေကိုနေပြည်တော်မှဒီကနေ့စတင်ကြားနာတာပါဖေဖော်ဝါရီလဆမိုင်းအဖမ်းခံရချိန်မှာကနအူဆွဲဆိုထားတဲ့အမှု၅ခုကိုအပတ်စဉ်တနင်္လာနေ့အင်္ဂါမှစစ်ဆေးဖို့ပြင်ဆင်ထားပါတယ်ဒေါအောင်ဆန်းစုကြည်ကိုအကြမ်းလိုက်စားမှုဆွေးချက်တွေနဲ့စစ်ကောင်စီကလက်တလုံးထပ်တိုးတရားဆွဲဆိုထားတဲ့အတွက်ရန်ကုန်အမှုအပါဝင်ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့ဆွဲဆိုချက်ပေါင်း9ခုရှိပါတယ်သမရဝင်းမြင့်ပေါ်ဆွဲဆိုထားတဲ့တဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးအဥပဒေချိုးဖောက်မှုဆွဲချက်ကိုလည်းဒီကနေ့ကြာနာစစ်ဆေးခဲ့ပါတယ်။ကမ္ဘာနိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်မှုကျဆင်းလာနေတယ်ဆိုပေမဲ့မြန်မာနိုင်ငံမှာတော့ပိုကူခံရသူတွေတိုးလာနေပါတယ်။မန္တလေးစီပင်တရားရေးကော်မတီဝင်တဦးကိုဗစ်ကာကွယ်ဆေးအဖြစ်ထိုးထားပေမဲ့ပိုးပြန်တွေ့ခဲ့တာပါ။ပြည်တွင်းမှာအတူပြုလူနာတွေနေစဉ်တိုးလာနေတဲ့အတွက်ကရောဂါဆိုင်ရာစည်းကမ်းတွေကိုလေးစားလိုက်နာဖို့တိုက်ဆိုင်ရာကဆော့ဩနေပါတယ်။မြန်မာကျန်းမာရေးတဲ့အကစားဝန်ကြီးဌာနရဲ့ဂျွန်လ23ရက်နေ့ည8နာရီထုတ်ပြန်ချက်အရပိုးစစ်ဆေးမှု2900ကျော်မှပိုးတွေ့သူ383ဦးရှိပါတယ်။ကယောဂါတန်လူလည်းရင်ဆိုင်နေရတဲ့အိန္ဒိယမှာတော့ဒီကနေ့ပိုးကူသူ9000ကျော်ထိရောက်လာတဲ့အတွက်84ရက်အတွင်းအ ਨੇ ဆုံးကျလာတာဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ American John Hopkins တက္ကသိုလ်ကိုဗစ်သုတေသနဌာနရဲ့စစ်တမ်းအရတနင်္လာနေ့ထိအိန္ဒိယမှာပိုးကူခံရသူ29သန်းခွဲရှိနေတဲ့အတွက်ပပဆဆမနေကြဘူးလဲကျမရဲ့တာဝန်ရှိသူတွေကပြည်သူတွေကိုတိုက်တွန်းနေပါတယ်။တောင်ကိုရီးယားမှာတော့အစိုးရကကာကွယ်ဆေးတွေအရှိန်မြှင့်ထိုးပေးနေတယ်လို့ဒီကနေ့ကစပြီးတော့ K-pop ဂီတဖျော်ဖြေပွဲတွေနဲ့ယဉ်ကျေးမှုပွဲတော်တွေမှာလူ4000ထိဝင်ခွင့်ပြုလိုက်ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ညာ5.32 kHz 9383ညာ5.52 kHz 9885တို့ပြင်စနစ်တင်းဝင်မှာ5.0 190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။ဥရောပတူရကီနဲ့ကနေဒါကာကွယ်ရေးတပ်တွေဟာအမေရိကန်အတွက်အရေးကြီးတဲ့တာဝန်ယူမှုတစ်ရပ်ဖြစ်ကြောင်းတင်းလာနေကဘရပ်ဆဲလ်မှာလုပ်တဲ့ NATO မြောက်အတ္တလန္တိတ်စာချုပ်အစည်းအဝေးမှာသမ္မတဂျိုဘိုင်ဒန်ကပြောလိုက်ပါတယ်။ NATO ဟာအမေရိကန်ပြည်ထောင်စုအတွက်အရေးပါကြောင်းနျူကလ িয়ার လက်နက်ကိုင်မဟာမိတ်အဖွဲ့ရဲ့သဘောတူညီချက်အပိုင်၅ပါအပြန်အလှန်ကာကွယ်ပေးရေးသဘောတူညီချက်ဟာအရေးကြီးတဲ့တာဝန်ယူမှုတစ်ရပ်ဖြစ်တဲ့အကြောင်းဂျိုဘိုင်ဒန်ကပြောခဲ့တာပါ။NATO ဖွဲ့ရဲ့ရည်ရွယ်ချက်တင်တဲ့ပတ်သက်လို့2010ခုနှစ်မှာနောက်ဆုံးပြင်ဆင်ရွေးဆွဲခဲ့ပြီးအဲ့ဒီချိန်ကလေးကလုံခြုံမှုဆိုင်ရာချိန်ချောက်မှုနဲ့ပြဿနာတွေရင်ဆိုင်လာခဲ့ရကြောင်း NATO အတွင်းရေးမှူးချုပ် Jens Stoltenberg ကပြောပါတယ
်And we also know that China does not share our values. We see how
they ဒီနိုင်ငံဟာကျွန်တော်တို့ရဲ့စံနှုန်းတွေနဲ့ပတ်သက်လို့လက်မခံတာကိုသိကြပြီးသားပါ။ဟောင်ကောင်ဆန္ဒပြသူတွေကိုဘယ်လိုနှိမ်နှင်းခဲ့လဲ၊ကိုယ်တိုင်ပြည်နယ်ကိုနေနေကြတဲ့လူမျိုးစုတွေကိုဘယ်လိုနှင်းပတ်နှိပ်စက်ခဲ့တယ်လဲဆိုတာနဲ့ကျွန်တော်တို့အရင်တုန်းကတခါမှမမြင်ဘူးမတွေ့ဘူးခဲ့ကြတဲ့ခေတ်မီနည်းပညာတွေနဲ့လူမှုကွန်ရက်တွေနဲ့ထောက်လှမ်းရေးကင်မရာတွေကတဆင့်ကိုယ့်လူမျိုးကိုတောင်းမှစောင့်ကြည့်တာမျိုးတွေကိုတွေ့နေရပါတယ်။ဒီလိုကိစ္စရပ်တွေကြောင့်ကျွန်တော်တို့ရဲ့လုံခြုံရေးအတွက်တနိုင်ငံချင်းဒရိုက်ချင်းစီအနေနဲ့စီမံဆောင်ရွက်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်တို့ NATO မဟာမိတ်အဖွဲ့တွေနဲ့အတူတကွတုံ့ပြန်ကြဖို့လိုတယ်လို့သူကပြောခဲ့တာပါ။ NATO ဖွဲ့ရဲ့မဟာဗျူဟာဆိုင်ရာအယူဆပြောင်းလဲမှုတွေဆွေးနွေးရေးကိစ္စကိုသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကရပ်ဆိုင်ထားခဲ့တာဖြစ်ပါတယ်။သမ္မတဟောင်းထရမ့်က NATO တခြားအဖွဲ့ဝင်နိုင်ငံတွေကိုသူတို့ထက်ဝင်နေတဲ့ရန်ပုံငွေပို့တိုးပေးဖို့အကြိမ်ကြိမ်တောင်းဆိုနေခဲ့ပြီးပုံမှန်၅လို့လူသိများတဲ့အပြန်အလှန်အကာအကွယ်ပေးရေးသဘောတူညီချက်နဲ့ပတ်သက်လို့လည်းမေးခွန်းထုတ်လာခဲ့တာဖြစ်ပါတယ်ရှင်။ Israel ဝန်ကြီးချုပ် Benjamin Netanyahu ရဲ့၁၂နှစ်ကြာအုပ်ချုပ်မှုတက်တန်းဟာမနေ့တနင်္ဂနွေနေ့ဇွန်လ13ရက်နေ့မှာအဆုံးသတ်သွားခဲ့ပြီးအမျိုးသားရေးဝါဒီနက်တာလီဘနက်ဦးဆောင်တဲ့အစိုးရတတိယစတင်တာဝန်ထမ်းဆောင်နေပါပြီ။တခက်မှတယောက်သူ့မျိုးဆက်မှအကျော်ကြားဆုံးအခုတော့အတိုက်ခံခေါင်းဆောင်ဖြစ်သွားတဲ့82နှစ်အရွယ်နက်တန်ယာဟုကမကြခင်သူအာဏာပြန်ရစေမယ်လို့အခိုင်အမာပြောကြားလိုက်ပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်အစစ်မြေနီးပညာကုမ္ပဏီပိုင်ရှင်တန်းကျော်တထေးလည်းဖြစ်တဲ့49နှစ်အရွယ်ဘနက်ဟာမဲအနိုင်ရပြီးနောက်သိမ့်မကြခင်မှာပဲကြံတစ္ဆာချိန်ဆိုခဲ့ပါတယ်။ဘက်နက်ရဲ့မဟာမိတ်ပါတီတွေကအစ္စရေးနိုင်ငံမှာပထမဆုံးဖွဲ့စည်းခဲ့တဲ့အာရတ်လူနဲစု27ရာခိုင်နှုန်းကိုစားပြုပါတီလည်းပါဝင်ပါတယ်။လက်ဝဲအုပ်စုလက်ရာအုပ်စုနဲ့အလဲအလတ်ဝါဒီနောက်အာရတ်ပါတီတွေနဲ့ဖွဲ့လိုက်တဲ့ညွန့်ပေါင်းအစိုးရတွေဟာဝန်ကြီးချုပ်ဟောင်းနက်တန်ယာဟုရဲ့ခင်နဲ့နှစ်နှစ်အတွင်းမှာရွေးကောက်ပွဲ၄ချိန်ဖြစ်စေခဲ့တဲ့နိုင်ငံရေးပြဿနာတွေကိုအဆုံးသတ်ခြင်းနဲ့ဘုံစံတာတစ်ခုကလွဲရင်တခြားသဘောတူညီမှုအနည်းငယ်သာရှိတာကြောင့်ထိရှာခံနိုင်ပွဲအခြေအနေတော့သိမ့်မရှိလာပါဘူး။ဝန်ကြီးချုပ်ဟောင်းဘန်ဂျမင်နက်တန်ယာဟုဟာ2019ခုနှစ်ကစားလို့လူထုစစ်တမ်းတွေမှာထောက်ခံမှုကျဆင်းလာနေတာနဲ့အကျင့်ပျက်ချစားမှုဆိုင်ရာစွဲချက်တွေနဲ့တရားရင်ဆိုင်နေရတာတွေကြောင့်သူ့ရဲ့နိုင်ငံရေးအာဏာလွှမ်းမိုးမှုရော့ကျလာခဲ့ရတာဖြစ်ပါတယ်။အီရန်နိုင်ငံမှာတော့ဒီသတင်းပတ်ကုံပိုင်းဇွန်လ18ရက်နေ့မှာသမရရွေးကောက်ပွဲမဲပေးကြဖို့ရှိပါတယ်။ရှင်းပြိုင်သူတွေထဲမှာရှေယိုဇွဲအီရာဟင်ရိုင်စီကတခြားပြိုင်ဘက်တွေထက်လာလာအကောင်ဆုံးဖြစ်နေပြီးအနိုင်ရခဲ့ရင်တော့နိုင်ငံမှာဩဇာတက္ကမအရှိဆုံးအာဏာပိုင်ခေါင်းဆောင်ကြီးအယတိုလာခိုမေနီနဲ့အတူနိုင်ငံတာဝန်တွေကိုထမ်းဆောင်ကြရမှာပါ။သမရလောင်ဖြစ်ရှင်ပြိုင်သူ9ယောက်ကိုဇွန်လ18ရက်နေ့မှာမဲပေးကြမှာဖြစ်ပြီးတကယ်လို့သတ်မှတ်မဲရာဂိုင်းတော့မရပဲအကျိတ်အနယ်ဖြစ်နေမယ်ဆိုရင်တော့ဇွန်လ25ရက်နေ့မှာတကြော့ပြန်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။သမရတာဝန်ယူပြီးရင်တော့နိုင်ငံစည်းဝါးရေးကိုပြန်လည်တည်ဆောက်ဖို့နိုင်ငံခြားဆက်ဆံရေးပိုးပြီးတော့တိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ဖို့ကိုဗစ်ကပ်ရောဂါဘေးကနေရုန်းထွက်လာနိုင်မှုပြည်သူလူထုရဲ့ယုံကြည်ကိုးစားမှုပြန်ရလာအောင်လုပ်ဖို့လဲသဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့ဆိုတဲ့အဓိကအချက်ကြီး၅ရပ်ကိုရင်ဆိုင်ဖြေရှင်းပေးရမှာဖြစ်ပါတယ်။တရုတ်နိုင်ငံဂွမ်တောင်းခရိုင်မှာရှိတဲ့ပြင်သစ်နိုင်ငံပိုင်းတိုင်ရှန်နျူကလ িয়ার ဆက်ရုံမှာပြတ်သွားတဲ့အစိတ်ပိုင်းကိုပြင်နေတဲ့အကြောင်းပြင်သစ်ကုမ္ပဏီ Framatron ကတင်လာနေမှာပြောပါတယ်။ပြင်သစ်လျှက်စစ်ဓာတ်အားပေးကုမ္ပဏီ EDF ရဲ့လက်ခွဲပရမတ်တုံးကုမ္ပဏီကပြတ်သွားတဲ့ပိုင်းကိုကူညီပြင်ဆင်ပေးနေတဲ့အကြောင်းနဲ့သတင်းအချက်လက်တွေအရဆက်ယုံဟာဘေးအန္တရာယ်ကင်းရှင်းရေးစီကံချက်တွေနဲ့အညီလဲပတ်နေကြောင်း AFP သတင်းဌာနကိုပြောပါရတယ်။တန်ရှန်ရဲ့ဓာတ်ပေါင်းဖို့အမှတ်တကအေးပေးစနစ်ရဲ့အစိတ်ပိုင်းတစ်ခုမှာ Noble Gas ထွက်လာတာများနေတဲ့အကြောင်း EDF ကုမ္ပဏီကနောက်ပိုင်းမှာပြောပါရတယ်။အာဂန်ဟီလီယံနဲ့နီယွန်လို Noble Gas တွေဟာအယောင်အနက်အရသာမရှိပဲဓာတ်သတ္တိကြွနှုန်နေတဲ့ဓာတ်ငွေတွေဖြစ်ကြပါတယ်။အခုလိုဖြစ်နေတာကိုသိထားပြီးဓာတ်ပေါင်းဖို့လည်ပတ်နိုင်အောင်လိုအပ်သမျှပံ့ပိုးဆောင်ရွက်ပေးနေတဲ့အကြောင်းလဲ EDF ကပြောပါတယ
်။နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ပြောပြပေးကြကြတော့ပါခင်ဗျာ။တရရှင်တို့အခုနားဆင်နေကြရတာကတော့ View မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေ့ထုတ်လင်းချက်တွေဖြစ်ပါတယ်။အခုတော့သတင်းပိပုတ်ချက်တွေကိုတင်ပြပေးတော့မှာမို့ပထမဦးဆုံးတော့ဒေါက်ဆန်းစုကြည်ရဲ့အမှုဒီကနေ့ကြားနာစစ်ဆေးတဲ့သတင်းနဲ့စပါမယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အထက်ကအမှုလေးမှုကိုဒီကနေ့စတင်စစ်ဆေးပါတယ်။ရိုးရှင်းတဲ့အမှုတွေဖြစ်လို့အမှုတစ်ခုစီကိုရက်ပေါင်း180အတွင်းအပြည့်စစ်ဖို့တရားသူကြီးကခွင့်ပြုလိုက်ပြီးတဲ့နောက်ဒီကနေ့ဇွန်လ14ရက်နေ့မှာစတင်စစ်ဆေးတာဖြစ်ပါတယ်။ဒီကနေ့ဘာအမှုတွေစစ်ဆေးခဲ့တယ်လဲဆိုတာရန်ကုန်ကလာတဲ့သတင်းကိုတော့အမစုမြတ်မောင်ကပြောပြပါမယ်ခင်ဗျာ။
နိုင်ငံတော်တာဝန်ခံဒေါအောင်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့အမှုတွေကသဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုနှစ်ခုထုတ်ကုန်သွင်းကိုဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုဆက်သွယ်ရေးဥပဒေနဲ့ဆွဲဆိုခံထားဒီကနေ့ဂျွန်လ14ရက်နေ့မှာစတင်စစ်ဆေးပါတယ်ဒေါအောင်ဆန်းစုကြည်အမှုတွေအတွက်ဒီပြည်တော်မှာတည်စားလုပ်ထားတဲ့အထူးတရားရုံးမှာဒီကနေ့စစ်ဆေးခဲ့တဲ့အမှု၄မှုအတွက်ကိုတရားလိုပြတက်သေးတွေထွက်ဆိုခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေဒေါ်ဆန်းမာလာညွန့်က VOA မြန်မာပိုင်းကိုပြောပါတယ် တောင်စန်းစုကြည်လိုပဲတဘာဝ BNDS စီမံခန့်ခွဲမှုဥပဒေပုံမှန်25နှစ်တရားစွဲခံထားရတဲ့သမ္မတဦးဝင်းမြင့်ရဲ့အမှုကိုလည်းဒီကနေ့စစ်ဆေးခဲ့ပါတယ်
အမှုနံပါတ်36နဲ့39ဟိုတဘာဝ BNDS ပုံမှန်25လေအဦးဝင်းမြင့်ရဲ့တောင်စန်းစုကြည်အဲ့ဒါကတည့်ရလို့ဟိုရဲမှုမြင့်နိုင်သူ့ကိုဆက်တည့်ရလို့ဆက်စစ်လို့ပြည်ရနှစ်မှုလုံးအတွက်အမှုနံပါတ်3845 38ကထုတ်ကုန်သွင်းကုန်အမှုနံပါတ်45ကဆက်သွယ်ရေးဥပဒေစကရဲမှုကြည်လင်အဲတောင်ဆန်းစုကြည်တော့အဲ့မှာလည်းရဲမှုကြည်လင်နှမှုလုံးစစ်လို့ပြည်အဲ့တော့၄မှုလုံးမှာတရက်လို့ခုစစ်လို့ပြည
်အမှုပေါင်း6မှုနဲ့ရင်ဆိုင်နေရတဲ့တောင်ဆန်းစုကြည်ရဲ့အမှုတွေကရိုးရှင်းတဲ့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အတွင်းမှာစစ်ဆေးဖို့အတွက်တရားသူကြီးကခွင့်ပြုခဲ့ပြီးတဲ့နောက်ဒီကနေ့ကစတင်ပြီးတော့တပတ်2ရက်နဲ့အပတ်စဉ်စစ်ဆေးသွားမှာဖြစ်ပါတယ်တောင်ဆန်းစုကြည်ကိုအမြင့်ဆုံးထောင်ဒဏ်15နှစ်အထိချနိုင်တဲ့အဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ပြီးခဲ့တဲ့သတင်းပတ်ကအမှုထပ်တိုးတရားစွဲခဲ့တာနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကမသိသေးဘူးလို့လည်းရှေ့နေဒေါ်ဆန်းမာလာညွန်ကအခုလိုပြောပါတယ
်သူကတော့တီးရှိပုံမရပါမရသေးဘူးဒါပေမဲ့အမားတို့ကတော့သူလည်းတီးရှိသေးဘူးအမားတို့ကတော့ကျွန်မတို့ကတော့ပြောခဲ့တာပေါ့အဲ့ဒီလိုဒီလိုတော့ဆွဲထားပြီးတော့အမားတို့ပြောပါဒီနေ့မှတော့အမားတို့လည်းဒီအမှုကိစ္စကဒီနေ့ကဆက်ရတော့မယ်ဆိုတော့လေဒီနေ့တော့မမတော့ပြောတယ်ဘယ်နဲ့ပြန်လဲတည့်ရရှိပြီးတော့အဲ့ဒီလက်ပြန်မှာပဲပြောမှာမသိဘူး
ဒီကနေ့အထူးတည်ထောင်တရားရုံးမှာတောင်ဆန်းစုကြည်သွားနာနေတာကလွဲလို့ကြမ်းတမ်းပါမှာရှိုံရတယ်လို့ရှင်းနေကပြောပါတယ်
။အမှုမဆက်ခဲ့မှာကျွန်မတို့တွေ့ရပါတယ်ရှင်းနေပုံလုံးနဲ့တွေ့ရ။အဲဒါတော့ဒီနေ့တော့သွားနည်းနာတယ်နာတယ်လို့ပဲသူပြောတယ်။သွားနည်းနာတယ်စက်နာတော့အန်ကောင်းတယ်စက်မရတော့
တောင်ဆန်းစုကြည်ဟာအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ကငယ်ပို့ကုန်တွင်းကုန်ဥပဒေပုံမှား၈ဆက်သွယ်ရေးပုံမှား68အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှား905ခါခွေးတို့အပြင်သဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေပုံမှား25နဲ့အမှု2ခုစုစုပေါင်း9မှုနဲ့တရားစွဲခံထားရပါတယ်။ရန်ကုန်မှာတရားစွဲခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုကိုနေပြည်တော်မှာရုံးပြောင်းစစ်ဆေးခွင့်ရမရကြားနာမှုကိုလည်းနေပြည်တော်တရားလွှတ်တော်ချုပ်မှလာမဲ့တည်င်းပတ်ဂျွန်လ23ရက်နေ့မှာပထမဆုံးပြုလုပ်ဖို့ရှိနေပါတယ်
။မဆုမြတ်မွန်ပြောပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ဖန်ဆီခံထားရတဲ့ကမာရွတ်မီဒီယာအက်ဒီတာချုပ်ပြန်လွှတ်လာတဲ့တဲ့င်းကိုပြောပြချင်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖန်ဆီခံထားရတဲ့ကမာရွတ်မီဒီယာအက်ဒီတာချုပ်အမေရိကန်နိုင်ငံသားကိုမမောင်ထွေးခေါ်နေတမောင်ဒီကနေ့ပြန်လည်လွတ်မြောက်လာပါတယ်။တရားလိုဘက်ကဆွဲချက်မတင်ခင်အမှုရုပ်သိမ်းလိုက်တဲ့အတွက်လွတ်မြောက်လာတာဖြစ်ပြီးမနေ့ပြန်မှာအမေရိကန်နိုင်ငံကိုပြန်သွားမှာဖြစ်တယ်လို့လည်းကိုနေတမောင်ရဲ့ရှင်းနေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညုံကပြောပြပါမယ်ခင်ဗျာ
။မတ်လ9ရက်နေ့ကရန်ကုန်မြို့လှေတန်းမြို့နယ်ထဲမှာရှိတဲ့ကမာရွတ်မီဒီယာရုံးခန်းကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေပြီးတော့ဖမ်းဆီးခဲ့တဲ့ကမာရွတ်မီဒီယာအိဒါချုပ်ကိုနေတမောင်ခေါ်ကိုမမောင်ထွေးဒီကနေ့ပြန်လွတ်လာပါတယ်။သူကိုတမရကူပြိုကွဲအောင်လုဆောင်မှု905ကကြီးနဲ့တရားဆွဲဆုခဲ့တဲ့တရလူဘက်ကနေပြီးတော့အမှုရုပ်သိမ်းလိုက်တဲ့အတွက်ဒီကနေ့မှပဲဆွဲချက်မတင်မီမှာအပြီးလွှတ်ပေးလိုက်တာဖြစ်တယ်လို့ကိုနေတံပေါင်အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်နေတော်တင်စာဦးကပြောပါတယ
်။အတင်းလုံးကလာရုပ်လို့လေဒီရန်လုံးကလာရုပ်လို့တရားသူကြံလုပ်ပေးလိုက်တာလေ။ဟုတ်ကျန်းမျက်မှာပါပဲကိုနေတံကျန်းပါတယ်။ဒါမဲ့ဟိုကိုဒီနေ့ကိုဗစ် -19 ဟာဒီလိုဆစ်ဖို့တော့ကိုသူ့ကိုထပ်ထားတယ်။နောက်ပြန်ညာရင်သူတန်
အမေရိကန်နိုင်ငံသားဖြစ်တဲ့ကိုနေတံပေါင်အပြင်အီရာကိုဟန်တာညင်းကိုလည်းမတ်လ9ရက်နေ့ကဖမ်းဆီးခဲ့ပါတယ်။သူတို့ကဒူရဲမှုမျိုးဝင်းကတရားလိုလုပ်ပြီးတော့ပုံမှန်905ကကြီးနဲ့တရားဆွဲဆုခဲ့တာပါ။အခုကိုနေတံပေါင်ပြန်လွတ်လာပြီးမယ်ကိုဟန်တာညင်းကတော့လွတ်မလာသေးပါဘူး။ကိုနေတံပေါင်ပြန်လွတ်လာတာဟာအမေရိကန်တန်ယုံအကူအညီတွေအများကြီးပါတယ်လို့လည်းရှင်နီဒေါ်တင်စာဦးကပြောပါတယ်။ကိုနေတံပေါင်အပြင်နောက်ထပ်ဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားဖြစ်သူ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှုအီရာDaniel Fuster ကိုချက်ချင်းပြန်လွှတ်ပေးဖို့အတွက်အာဆီယံနိုင်ငံတွေကိုခီးလှည့်ခဲ့တဲ့ American ဒုတိယနိုင်ငံကြီးဝန်ကြီး Wendy Sherman ကပြီးခဲ့တဲ့မေလ31ရက်နေ့ကတောင်းဆိုခဲ့ပါတယ်။လက်ရှိမှာတော့ American နိုင်ငံသားကိုနေတံမောင်တယောက်ပဲလွတ်မြောက်လာပြီးတော့ Daniel Fuster ကတော့လွတ်မလာသေးပါဘူး။ကိုနေတံမောင်နဲ့အတူဖမ်းခံရတဲ့ကိုဟန်တာညင်းနဲ့ပတ်သက်လို့လည်းအမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်နီဒေါ်တင်စာဦးကခုလိုပြောပါတယ်။
ဟိုမိပါဘူး။ကျွန်မကအဲ့မှာနေတံမောင်လွတ်သွားပြီးမှဟန်တာတန်ခဲတဲ့ဒီကောင်မဟန်တာပဲကျွန်တော်တို့ထပ်ပြီးတော့ကြိုးစားပါအောင်မယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖေဖော်ဝါရီလ1ရက်နေ့ကလေးကသတင်းတောက်အယောက်80နီးပါးဖမ်းဆီးခံခဲ့ရပြီးတော့အယောက်40ထက်မနည်းဆက်ပြီးတော့ထိန်းသိမ်းခံရဆဲဖြစ်ပါတယ်။သတင်းတောက်10ယောက်ထက်မနည်းကတော့ဖမ်းဝရန်ထုတ်ခံထားရပါတယ်။မြစ်စမ DVB စတဲ့သတင်းလုံခြုံရေးအပါအဝင်သတင်းဌာန8ခုရဲ့လုပ်ငန်းလေပတ်ခွင့်ကိုလည်းစစ်ကောင်စီကရပ်ဆိုင်းထားပါတယ်ခင်ဗျာ
။ကိုတန်းညုံပြောပြခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းကဆက်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေအကြောင်းကိုပြောပြပါမယ်။ ဆရာနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်အမျိုးတွေမှာဆက်ပြီးလုပ်နေကြတာမှာဒီနေ့မှာတော့တပိတ်ဆုံတပုံထားဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မန္တလေးမုံရွာစတဲ့မြို့တွေမှာဆန္ဒပြခဲ့ကြပါတယ်မန္တလေးမြို့ကတပ်ပေါင်းစုတပိတ်စစ်ကြောင်းကတော့မနက်ပိုင်းကဖြုတ်ခွဲခံခဲ့ရပြီး6ရောက်ထဲမှာလည်းဖမ်းဆီးခံခဲ့ရပါတယ်နိုင်ငံတော်ကဆန္ဒပြပွဲတွေနဲ့အဖမ်းဆီးတွေကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုတော့အလိမ္မာကပြောပြပါမယ်ခင်ဗျာ
ရန်ကုန်ပါဝင်မြို့တချို့မှာတပိတ်ဆုံတပုံထားဆိုတဲ့ခေါင်းစည်းစာတိုင်းကိုင်ဆောင်ဆန္ဒပြမှုတွေကိုဒီနေ့စုပေါင်းလှုပ်ဆောင်ခဲ့ကြပါတယ်ရန်ကုန်မြို့တောင်ဝင်းမြို့နယ်ရဲစခန်းအနီးဒီမနက်အစောပိုင်းကလုပ်ခဲ့တဲ့ခြိတက်ဆန္ဒပြပွဲမှာအင်အားတရာထက်မနည်းပါဝင်ခဲ့ကြပါတယ်မြန်မာအရေးအာဆီယံရဲ့လှုပ်ဆောင်ချက်တွေဟာစစ်ကောင်စီကိုအထောက်ပံ့ဖြစ်စေတာကြောင့်အာဆီယံကိုစန့်ကျင်တဲ့အနေနဲ့အာဆီယံအလံကိုလည်းမီးရှို့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြစင်မှာဖန်ဆီးဖြိုခွဲမှုတွေမရှိခဲ့ပေမဲ့လူစုခွဲပြီးချိန်နောက်ပိုင်းမှာဆန္ဒပြခဲ့ကြတဲ့နေရာအနီးမှာစစ်ကောင်စီတပ်တွေကရှာဖွေဖန်ဆီးမှုတွေလုပ်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကပြောပါတယ်
ကျွန်တော်တပိတ်ဆောင်တပုံထားပါတော့တပိတ်စစ်ကြောင်းထွက်ထားရမှာကျွန်တော်တို့တောင်မွေတီယာလမ်းလေးကနေပြီးတော့ကျွန်တော်တို့တောင်မွေစခန်း40နာမျိုးလောက်တူရောက်ပေါ့နော်ကျွန်တော်တို့အဲ့အဲဘယ်လိုလဲကျွန်တော်တီယာလမ်းထိတ်တော့ပေါ့အဲ့နားရှိရကျွန်တော်တို့တပိတ်နောက်နောက်ခြိတက်လာခဲ့တယ်ခြိတက်လာပြီးတော့ကျွန်တော်တို့ဟိုကျွန်တော်တို့ငွေအားအနေနဲ့ကျွန်မကျွန်တော်60 80ပေါ့နော်ညာကနေ2000လောက်ရှိကျွန်တော်များကျွန်တော်တို့လောက်ပါရဲ့ပုံစံတော့ကျွန်တော်တို့လုံးဝမထင်တဲ့ပုံစံမျိုးပေါ့ပြီးတော့ကျွန်တော်တို့တို့စခန်းနဲ့အမီတုံးထိသွားပြီးတော့ဒီတပိတ်ကြောင်းတက်လာတော့တို့လည်းတကယ်အံ့ဩသွားလိမ့်မယ်ဟိုကျွန်တော်တို့လုပ်ရဲ့ချင်းရလဲကသူတို့မဖြစ်မရတဲ့အာယုံတင်လို့နော်။ဒါနဲ့ဟိုဆရာအာယုံတင်နေနေနောက်လေးမှာကျွန်တော်လောက်သွားဆိုတော့သူတို့လည်းဘာမှမသိကြဘူး။တကယ်တည်းဖြစ်လို့ဖြစ်တော့သူတို့ထွက်လာတယ်။ထွက်လာတဲ့အချိန်မှာကျွန်တော်တို့လူစုခွဲလိုက်တယ်ဗျ။လူစုခွဲပြီးတော့ကျွန်တော်တို့လူစုခွဲလိုက်တယ်သူတို့မလာကြတဲ့ဒီအဲဒီတော့အဲ့ဒီဆီပါတော့မကြားလိုက်တာနဲ့ပြန်ကြားလိုက်တာတော့သူကတတိယဖြူပြီးတဲ့အချိန်မှာအဲ့ဒီနားမရှိဘူးလေ။ပါစေကျွန်တော်နိုင်ငံတော်ပါရကြအထူးကြောင့်မရဘူ
းမန္တလေးမြို့မှာတော့ဒီနေ့မနက်ပိုင်းကထွက်တဲ့တပ်ပေါင်းစုတပိတ်စစ်ကြောင်းကိုစစ်ကောင်စီတပ်တွေကကားနဲ့ဝင်တိုက်တနက်နဲ့ပြစ်ခတ်ဖမ်းဆီးတာတွေလုပ်ခဲ့တဲ့အတွက်6ဦးဖမ်းဆီးခံရတယ်လို့ဆန္ဒပြစစ်ကြောင်းမှာပါဝင်သူတူကပြောပါတယ
်မနက်ကထွေတပိတ်တပ်ပေါင်းစုက6:15ထွက်ဖို့လုပ်ထားတာပေါ့အဲ့ဒီနေရာမှာဟိုသူအရဲဝတ်တွေနဲ့ဒီနေရာပေါက်ကြမှုဖြစ်ပြီးတော့လာလာဆွဲတာပေါ့ဟုတ်ပြစ်ဆက်မှုတွေရှိတယ်ကားရင်နဲ့ဝင်တိုက်တယ်ရဲဝတ်တွေနဲ့ပေါ့အဲပြီးတော့လိုက်ဆွဲတယ်ပေါ့တရှုဆိုတရုတ်တိုက်ဆွဲသွားတယ်ဟုတ်အဲပြီးတော့ဆိုင်ကယ်ကိုလည်းကားရင်နဲ့ပြစ်တိုက်တယ်ပေါ့ဟုတ်ဟုတ်ရှောက်ရောက်ပါသွားတယ်ချက်ဆရာတယောက်ရဲ့ဒီတူငယ်ပိုင်း9ယောက်ရဲ့ပေါ့
ခုလိုမန္တလေးမြို့မှာတပ်ပေါင်းစုတပိတ်စစ်ကြောင်းမနက်ပိုင်းမှာပြစ်ခတ်ဖြိုခွင်းဖမ်းဆီးခံရပေမဲ့နေ့လယ်ပိုင်းမှာလည်းပုံမှန်အတိုင်းဆန္ဒပြစစ်ကြောင်းတွေထွက်ခဲ့ကြပါတယ်စကိုင်းတိုင်းမုံရမြို့မှာလည်းဒီကနေ့မှာတပိတ်ဆုံတပုံထခေါင်းစည်းစာတန်းနဲ့ချီတက်ဆန္ဒပြခဲ့ကြပါတယ်။အာနာရှင်စစ်ကောင်းဆောင်ကိုနီလမျိုးစုံနဲ့တိုက်ထုတ်မှသာရနိုင်မယ်လို့သတင်းစကားပါစင်တဲ့အတွက်ဒီလိုခေါင်းစဉ်ကိုရွေးရတာဖြစ်တယ်လို့မုံရဆန္ဒပြပွဲမှာပါဝင်သူတူက VOA ကိုရှင်းပြပါတယ်
။မုံရမှာတော့ကျွန်တော်ဒီမနက်ပိုင်းမှာတော့ကျွန်တော်ဒီမုံရရဲ့အဓိကလက်မှတ်ဖြစ်တဲ့ပူကြုံလက်မှတ်ပေါ့နော်။ကျွန်တော်ဒီအင်အားကြာချီပြီးတော့ကျွန်တော်ဒီကျန်ကုန်တို့မန်းလေးတို့ရဲ့အကောင်းဆုံးအတိုင်းပဲပေါ့နော်တပိတ်ဆုံတပုံထဆိုတဲ့အကောင်းဆုံးအတိုင်းပဲကျွန်တော်တို့ကအဲ့ကောင်းဆုံးကိုကင်ဆယ်ပြီးတော့ခြိတက်ဆန္ဒပြခဲ့ပေါ့နော်အဲ့ဒါဘာလဲဆိုကျွန်တော်တို့ဒီနေ့ကကျွန်တော်တို့ဒီတော်လန်ရေးတမိုင်းမှာဆိုထင်ရှားတဲ့ကောင်းဆောင်ပေါ့နော်ဒါခြိခွေဘာသာရဲ့မွေးနေ့နဲ့ဖြစ်တဲ့အတွက်ကျွန်တော်တို့ကဒီအကြံပတ်စစ်ကောင်စီကိုစန့်ကျင်ဖို့ပေါ့နော်ပြုတ်ကြဖို့တကတော့ကျွန်တော်တို့ကမိနာပေါင်းစုံကိုသုံးပါပဲကျွန်တော်တို့ပြုတ်ကြမယ်ပေါ့နော်အဲ့ကကျွန်တော်တို့ကပြည်သူလူထုကိုတက်လန့်တဲ့သဘောအနေနဲ့ရောကျွန်တော်တို့ကတပိတ်ဆုံတပုံထဆိုပြီးတော့ဒီညဒူညာတူနဲ့ကျွန်တော်တို့ဒီတိုင်းနိုင်ငံလုံးနဲ့မှာနော်ကျွန်တော်ချိတ်ဆက်ထားတဲ့မြို့နယ်ခိုင်မှာကျွန်တော်ဒီအဲ့ကောင်းတဲ့ကိုင်ဆိုင်ပြီးတော့ဆန္ဒပြခဲ့ရပါ
ဒီကနေ့တပိတ်ဆုံတပုံထခေါင်းစဉ်နဲ့ဒဝဲစလင်းစီရင်းမာပင်ကလေးစတဲ့မြို့တွေမှာလည်းလမ်းမတွေပေါ်ချီတက်ဆန္ဒပြခဲ့ကြပါတယ်ဖာကန်ပကူမတရားညိုင်ဘူးတလင်းရေဖြူတိုင်ဦးစတဲ့မြို့တွေမှာလည်းလျက်တပြက်ပျောက်ကြားတပိတ်ရာရင်တပိတ်တွေပြုတ်လုပြီးဆရာနာသိမ့်မှုအပေါ်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြပါရဲ့ရှင
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကို
နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။တရားရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတော့ချင်းပြည်နယ်ဘက်ကသတင်းကိုပြောပြပါမယ်။ချင်းပြည်နယ်ပညာရေးဦးစီးဌာနအတွက်ကျောင်းသုံးပုံနေဆောက်အုပ်တွေတင်ဆောင်လာတဲ့ကာနစီ၊ဂန်ကောနဲ့ဟာခါလန်အကြားမိရှုဖြစ်စီခံခဲ့ရပါတယ်။ကျောင်းသုံးပုံနေဆောက်အုပ်တသိန်းကျော်မိရှုမှုကိုဒေတာရင်းလှုပ်ရှားနေတဲ့ဒေတာကံပြည်သူ့ကာကွယ်ရေးအဖွဲ့ PDF လက်ချက်လို့စစ်ကောင်စီဘက်ကဆွဆွဲပေမဲ့ PDF ကဒါကိုညှင်းဆို့ထားပါတယ်။ဒီကြောင်း VOA သတင်းတောက်နိုင်ကွင်းအင်ကပြောပြပါမယ်ခင်ဗျာ။
ချင်းပြည်နယ်ဟာကားမြို့ကိုပို့ဆောင်မဲ့အခြေခံမူလတန်းကျောင်းသုံးပုံနှိပ်စာအုပ်တွေကိုလက်နက်ကင်အဖွဲ့တစ်ခုကနေမနေ့ကမီးရှို့ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါရယ
်ဟာကားကိုပညာသူဝန်ကြီးဌာနကပညာကျောင်းသုံးဆောင်ပြီးသွားပို့တာဖြစ်ပါတယ်သွားပို့တာဟုတ်ကျွန်တော်တို့မီးရှို့ခံရတာဖြစ်တယ်အဓိကတော့အဲ့ဒီကမှနာမည်ခံထုတ်နေတဲ့ PDF ဆိုတဲ့အဖွဲ့တွေလောက်တာလို့အမည်ဒီမှာလည်းသိရတယ်အဲ့ဒီစာအုပ်တွေချတာဒီကားတွေပြန်လွှတ်လိုက်တော့ကျွန်တော်တို့ဖြစ်တဲ့နေရာကတော့မိုင်တိုင်35နဲ့50ကျားကံကောနဲ့ဟာခါသွားကာလာဒီမှာပန်းကြီးပါအနီးဖြစ်ပါကျောင်းသုံးပုံလေးဆောင်ကျွန်တော်ပသိန်းကျော်ပါတယ်ကားကိုရပ်တန့်ခိုင်းတယ်ရပ်တန့်ခိုင်းပြီးတော့ဖောက်ဒီချခိုင်းတယ်ဖောက်ဒီချတာဒီပြန်တော့အဲ့ကားနဲ့တရင်ပို့လို့လုံကြီးတပ်ဖွဲ့ဝင်တွေထိုက်တဲ့အချိန်မှာတော့အဲ့မှာရှုတာဖြတ်စည်းထားတာတွေ့ရပါတယ်ဗျ
ချင်းမြင့်နယ်ပညာရေးဦးစီးဌာနဟာကားမြို့ကို KG တန်းကနေ Grade 4တန်းတုံးကျောင်းသုံးပုံနှိပ်စာအုပ်တသိန်း 28,000 ကျော်တင်ဆောင်လာတဲ့ဂုံသင်ရင်စည်းကိုခံကောဟာကားတွားတဲ့လားမိုင်တိုင်35နဲ့40ကျားမှာလက်နက်ကင်အဖွဲ့အစည်းတစ်ခုကနေရင်ကိုရပ်တပ်ပြီးနောက်ရင်ပေါ်မှာပါလာတဲ့ကျောင်းသုံးစာအုပ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့နိုင်ငံပိုင်သတင်းစာမှာလည်းဖော်ပြထားပါတယ်ဒေတာတွင်းလှုပ်ရှားနေတဲ့ကာကွယ်ရေးအဖွဲ့ Chinland Defense Force တော်ဝင်ရှိသူကတော့သူတို့ဘွယ်လှုပ်ဆောင်လာမဟုတ်ဘူးလို့ပြောပါတယ်
။အဲ့ဒီတရင်ကိုကျွန်တော်ဒီမနေ့ကျင်းပုံမှာလည်းဖတ်ထားတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဖွဲ့မဟုတ်ဘူးကျွန်တော်တို့အချက်ပေးလို့လည်းမရဘူး။သူတို့ဟာသူတို့လှုပ်တာပဲဖြစ်နေတယ်
။ချင်းမြင့်နဲ့ဟာကားမျိုးနဲ့ဂန်းကောမျိုးကြမ်းမှာဇွန်လ10ရက်နေ့ကပဲစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဟာကားမျိုးပဲစင့်အားဖြည့်ဖို့အတွက်ဂန်းကောမျိုးကနေတက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဟာကမြို့နယ်မိုင်40ကျော်ရွာတွေဘက်မှာချင်းကာကိုရေးဖွဲ့ဘက်ကတိုက်ခိုက်တာလို့ဆိုပါတယ်။ပြီးခဲ့တဲ့မေလ31ရက်နေ့တုန်းကလည်းဂန်ကောမြို့ဘက်မှာကျမရေးပညာရေးဝန်ထမ်းတွေနဲ့ကြေးရွာအုပ်ချုပ်ရေးမှူးအပါအဝင်လူ9ဦးပြစ်ခတ်အသတ်ခံရပါတယ်။ဒေသခံကာကိုရေးဖွဲ့တွေကတော့ဖောက်ခွဲရေးလက်နက်တွေတင်လာတဲ့ကားဖြစ်လို့ပြစ်ခတ်ဖမ်းဆီးတာလို့သတင်းထုတ်ပြန်ထားပါတယ်။ဟာကမြို့နယ်မှာဆေးအာဏာရှင်စန့်ကြီးရေးဇာနာပြသပိတ်မောက်စင်တွင်ဖမ်းဆီးထားတဲ့လူတွေအလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုချက်ကိုစစ်ကောင်စီဘက်ကမလိုက်လျှောတဲ့အတွက်မေလ2ရက်နေ့ကစပြီးတော့ဟာကမြို့မှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်သားချတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်သတင်းပေးပို့ခဲ့တာပါခင်ဗျာ။မကြခင်မှာအပတ်စဉ်ခဏကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့ကရင်ပြည်နယ်ဘက်ကသတင်းတပုတ်ကိုတင်ပြပေးပါအောင်မယ်။ကရင်ပြည်နယ်မြဝတီ KI မှာတရားဆောက်လို့ရေးလုံနေတဲ့အလုသမားတွေကို KNU ကရင်အမျိုးသားအစည်းအရုံးရဲ့လက်နက်ကိုင် KNDO အဖွဲ့ကဖမ်းဆီးတပ်ဖြတ်တယ်ဆိုပြီးစစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ KNDO ကညှင်းပယ်လိုက်ပါတယ်။အရသား48ယောက်ကို KNDO ကဖမ်းဆီးပြီး25ယောက်ကိုရဲရဲဆက်ဆက်တပ်ဖြတ်ခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာပါ။ဒီလူတွေကိုလုံခြုံရေးအရဆက်လက်ဖမ်းဆီးထားတယ်လို့ KNDO ဘက်ကတုံ့ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကပြောတဲ့တဲ့ရင်ကိုတော့မခင်ဖြူထွေးကပြောပြပါမယ်ခင
်ဗျ။မြောင်းရီခရိုင်ဝေါ်လီမြို့မှာနယ်မြေခံတက်ကဆောက်လုပ်နေတဲ့ဥဟုချောင်းတရာဆောက်လုပ်ရေးလုပ်ငန်းခွင်ကအလုပ်သမား48ယောက်ကိုကရင်မျိုးသားကာကွယ်ရေးတပ်မတော် KNDO ကမေလ31ရက်နေ့မှာဖမ်းဆီးပြီးဒီထဲက25ယောက်ကိုရဲရဲဆက်ဆက်တပ်ဖြတ်မြေမြုပ်ခဲ့တယ်လို့စစ်ကောင်စီကဒီနေ့ဇွန်လ14ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာမှာဖော်ပြပါတယ်။ KNDO ကဗိုလ်ကြီးအဆင့်ရှိသူစောပါဝါဦးစီးတဲ့အင်အား30လောက်ရှိတဲ့အဖွဲ့ကအမျိုးသား31ယောက်အမျိုးသမီး6ယောက်နဲ့ကလေးငယ်10ယောက်ကိုဖမ်းဆီးခေါ်ဆောင်သွားပြီးအမျိုးသား25ယောက်ကိုတပ်ဖြတ်ခဲ့တယ်လို့သတင်းထဲမှာရေးထားပါတယ်။အသက်ခံရတဲ့သူတွေကိုတပ်ပုံနဲ့တကွဖော်ပြထားတဲ့သတင်းစာပါသတင်းနဲ့ပတ်သက်လို့ KNDO ပြောရေးဆိုခွင့်ရှိသူစောဝါနေမှုကိုမင်းမြတ်ရမှာသူကအခုလိုညင်ဆိုပါတယ်
။ဖမ်းဆီးထားတယ်ဆိုတာတော့မှန်တယ်ကိုဒါပေမဲ့တပ်ဖြတ်တဲ့ကိစ္စတော့မဟုတ်ဘူး။အဲ့ဒီတင်ကတော့မမှန်ပါဘူးခင်ဗျ
။ဝေါ်လီမျိုးနဲ့ကနေလေးကြီးရွာနာကဥဟုချောင်းတရာတိဆောက်ရေးလုပ်ငန်းဟာဒေသဖွံ့ဖြိုးရေးအတွက်ဖြစ်ပြီးအခုလိုအရက်သားတွေအကြောင်းမဲ့တက်ဖြတ်ခံရတာဟာအကြမ်းဖက်လုပ်ရဖြစ်တဲ့အကြောင်းဒီကနေ့ထုတ်ချင်းမုံနယ်မြမအလင်းသတင်းစာမှာဖော်ပြထားတာပါ။ဒါပေမဲ့ KNDO ဘက်ကတော့သူတို့ဖမ်းဆီးလိုက်တဲ့တရားစီမံကိန်းလုပ်သားတွေဟာစစ်တပ်အတွက်ထောက်လန်းနေကြသူတွေဖြစ်တယ်လို့ VOA ကပြောပါတယ်
။သူတို့ကဘလို့ဒီတရားဆောက်လုပ်နေတာလဲကြာပြီကြာမိမိကကျတော့ကြာပြီ။အဲ့ဒါကိုဆောက်လုပ်မှုအကောင်းပြလို့ပါဗျာ။သူတို့ကနည်းနည်းသုံးဖို့လုပ်ငန်းတွေမှာခေါင်းရလာတာမျိုးလေးရှိတယ်။ နောက်ပြီးတော့ကျွန်တော်တို့ဒီ KNU KNU ထိတုံးနေနေတဲ့စခန်းကိုသူတို့တရားလုပ်ငန်းကိုတောင်းပြပြီး drone နဲ့ကျွန်တော်တို့ထောက်လန်းတာမျိုးရှိရဲ့စခန်းကိုတပ်ပုံလိုက်တာမျိုးရှိတဲ့အခါကျကျွန်တော်တို့ဒါမျိုးလည်းဆက်မလုပ်ဘူးကျွန်တော်တို့ပြောထားပြီးသားဒါကိုသူတို့လက်မခံဆက်လုပ်တဲ့အတွက်ကျွန်တော်တို့ကဆန်းစည်းရတဲ့အကြောင်းဖြစ်တယ်ပေါ့နော်ဒီဒီတပ်ပုံကမျိုးသူတို့ရောက်ဆောင်လာတယ်ဆန်းစည်းတဲ့အခါမှာလည်းတပ်ပြန်ခံပစ္စည်းတွေလည်းအပေါင်းကျွန်တော်တို့ပို့ရတာရှိရဲ့လေ
ဖန်စီထားတဲ့48ယောက်ထဲက22ယောက်ကိုတော့ပြန်လွတ်ပေးလိုက်တဲ့အကြောင်းစောဝါနေမှုကပြောပါရယ်အမျိုးသား6ယောက်အမျိုးသမီး6ယောက်နဲ့ကလေးငယ်10ယောက်ပြန်လည်လွတ်မြောက်လာကြပြီး6ယောက်မှာလက်နက်ငယ်ဒဏ်ရာတွေရထားလို့ကုသပေးနေတယ်လို့စစ်ကောင်စီကပြောဆိုထားပါရယ်ဒီဒဏ်ရာတွေဟာစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်မှုကြောင့်ရခဲ့တာဖြစ်ကြောင်း KNDU ဘက်ကတုံ့ပြန်ထားပါရယ်အဆက်မပြတ်ပစ်ခတ်မှုတွေကြောင့်လည်း KNDU ဘက်ကတပ်သား2ယောက်လည်းကြာဆုံးခဲ့တဲ့အကြောင်းစောဝါနေမှုကပြောပါရယ်
အစည်းအဝေးမှာပဲဒီဘောစာသာသာစိတ်ကောင်းစီပေါ့နော်စိတ်ကောင်းစီကနေလက်လက်ကြီးပြစ်ခတ်မှုရှိရှိရတာမှာလက်လက်ကြီးကစံစီခံရတဲ့စစ်သားရဲ့နားကိုကြားရမျိုးရှင်းမျိုးရှိရခင်ဗျာပြစ်စင်ကအမှန်အဲ့လိုမျိုးဖြစ်တာခင်ဗျာ
တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့သတင်းပြန်ကြားရေး website မှာတော့တိတ်ဆုံးသူတွေအတွက်သက်ဆိုင်ရာရဲစခန်းမှာတည်မှုတည်ခင်းဆောင်ရွက်နေပြီးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့အကြမ်းဖက်အဖွဲ့ကိုချေမှုန်းနိုင်ရေးအတွက်လုံခြုံရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့ရည်သားထားပါတယ်ကရင်ပြည်နယ်မြောက်ပိုင်းမြို့ပေါ်မှာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့ကရင်ပြည်နယ်အခြေစိုက်လက်နက်ကိုင်တပ်တွေဇွန်လအစောပိုင်းကစပြီးတော့တိုက်ပွဲတွေဖြစ်နေတာပါအထူးသဖြင့်ဝေါ်လင်းနဲ့ဖလူးမြို့နယ်တွေမှာပြည်သူ့ကာကွယ်ရေး PDF တပ်တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် DGPA ကရင်ငြိမ်းချမ်းရေးကောင်စီ KNLAPC နဲ့ကရင်မျိုးသားစည်းရုံး KNU ဥက္ကဋ္ဌဟောင်းဗိုလ်ချုပ်များရဲ့သားဦးဆောင်နဲ့ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO တို့နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတာပါရှင်
မကင်ပြူတွေပြောပြခဲ့တာပါခင်ဗျာအခုဆက်ပြီးတော့နိုင်ငံအတွင်းကိုဗစ်ကူးစက်မှုများလာနေတဲ့အခြေအနေကိုကြည့်ကြရအောင်ပါပြည်တွင်းမှာကိုဗစ်ရောဂါပိုးကူးစက်ခံရသူတွေများလာလို့ကိုဗစ်တက်တရားလိုင်းစနေပြီလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲကိုဗစ်ကာကွယ်ဆေးထိုးထားပြည်သူတယောက်ကိုဗစ်ရောဂါနောက်တစ်ကြိမ်ဖြစ်ပွားခဲ့ပါတယ်မန္တလေးမြို့တော်စီပင်တရားရေးကော်မတီကကာကွယ်ဆေးအပြည့်အဝထိုးထားပြီးတဲ့ဌာနမှုတူမှအခုလိုကိုဗစ်ပိုးတွေ့ရှိခဲ့တာပါအတူပြည်လူနာတွေပြန်များလာလို့ကိုဗစ်စီကန်းချက်တွေကိုအလေးထားဖို့တိုက်တွန်းမှုတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ
မန္တလေးမြို့တော်စီပင်တာယာရေးကော်မတီကဌာနမှုတူဟာတာမန်နေမကောင်းဖြစ်တာကနေသူ့မှာကိုဗစ် -19 ရောဂါရှိမရှိစစ်ဆေးခဲ့တာမှာတော့ကိုဗစ် -19 positive ဖြစ်ခဲ့ပါတယ်။သူဟာအိန္ဒိယကနေလာတဲ့ကိုဗစ် shield ကဝယ်ဆေးကိုနှစ်ကြိမ်ထိုးထားပြီးသူပါ။သူနဲ့အတူမိသားစုဝင်တွေကကိုဗစ် -19 ရောဂါပိုးကူးစက်ခံရပါတယ်။ဒါပေမဲ့စိုးရိမ်စရာအခြေအနေမှာမရှိဘူးလို့မန္တလေးတိုင်းပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာဝင်းနိုင်က VOE ကိုပြောပြပါတယ်။
အကွယ်ရတာကျွန်တော်ကအိန္ဒိယနဲ့ရှေ့ဘက်ရှိရတယ်ကျွန်တော်ကလည်းအိန္ဒိယကကွယ်ဆေးမစိန်ထိုးတာတော့ပေါ့ထိုးတာတော့သူရဲ့ဒီဘာကကကွယ်ဆေးက 70% ပဲကျွန်တော်ကဟိုအဖြစ်ကြီးရှိတာဟုတ် 70% ဆိုတာလည်းကျွန်တော်ကဟိုအဖြစ်ကြီးဘောင်းကကွယ်ဆေးကအောင်ရအောင်ပါပေါ့အဲကြောင့်လည်းအဲဒီ 70% ဒီမှာပါသွားတာလည်းရှိမှာပေါ့ဆိုရင်ညာမရှိပါဘူးသူလည်းတမန်ဘာမှလည်းလက္ခဏာမပြဘူးနော်ပြတာလည်းနည်းနည်းလေးကြာသေးတာလည်းအဲကိုဗစ်ကိုဆက်လိုက်လို့ positive ဖြစ်သွားတာပဲ။ဆက်လက်လို့ close contact တွေကျွန်တော်ကုန်ဖြစ်သွားတယ်။အဝေးကြီးထိုးတိုင်းဝန်အဖြစ်ဖြစ်တာတော့မဟုတ်ဘူး။အဲထိုးတာရှင်ဒီမထိုးတာတွေအများကြီးကောင်းပါတယ်ကျွန်တော်လည်းပေါက်ပါပဲ။
ဗြိတိန်နိုင်ငံ Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲစမ်းသပ်ထားတဲ့ဆေးကိုတော့အိန္ဒိယနိုင်ငံမှာ COVID ရှိဆိုပြီးတော့ထုတ်လုပ်ပါတယ်။ဒီဆေးကနှစ်ကြိမ်အပြည့်အဝဆေးထိုးထားတယ်ဆိုရင်COVID-19 ကပ်ရောဂါကို80ရာခိုင်နှုန်းကာကွယ်နိုင်တယ်လို့စမ်းသပ်တွေ့ရှိထားတာပါအခုလိုမျိုး COVID-19 ကာကွယ်ဆေးအပြည့်အဝထိုးပြီးသူတွေမှာရောဂါပိုးရှိနိုင်တာကနိုင်ငံတချို့မှာဖြစ်စဉ်တွေရှိခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတော့ဒါဟာပထမဆုံးအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်မွန်ပြည်နယ်မော်လမြိုင်မြို့မှာလည်းဒီကနေ့မှာတော့အသက်62နှစ်နဲ့86နှစ်အရွယ်အသက်ကြီးပိုင်းတွေ COVID-19 ကူးစက်ခံရတာကြောင့်သေဆုံးခဲ့ရပါတယ်သူတို့မှာယောဂအခန်းကြီးရှိလို့ဆေးရုံလာတက်ကြတာကနေတဆင့်ကပ်ယောဂတန်နေရာကြောင့်ဆစ်ဆေးတဲ့အခါမှာတော့သူတို့မှာ COVID-19 ကူးစက်ခံထားရတယ်ဆိုပြီး COVID လူနာတွေအဖြစ်နဲ့အတည်ပြုခံထားရသူတွေဖြစ်ပါတယ်မြန်မာနိုင်ငံမှာဆေးရနာမသိခင်ဖေဖော်ဝါရီလမတိုင်ခင်က COVID-19 ယောဂတန်နေရာရှိတဲ့သူဘယ်သူကိုမဆိုဆစ်ဆေးနိုင်ခဲ့ပေမဲ့လို့အာဏာသိမ်းပြီးလိုက်တဲ့နောက်မှာတော့ Syrian အကြမ်းမဖက်လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေတော်တော်များများပါဝင်ခဲ့လို့COVID-19 ယောဂါပိုးစစ်ဆေးနိုင်မှုမှာအားနည်းခဲ့ပါတယ်။ COVID တတိယလိုင်းတန်းခံနေရတဲ့ထိုင်းနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မွန်ပြည်နယ်မှာတော့ထိုင်းနိုင်ငံကနေပြန်ဝင်လာသူတွေထက်ပြည်တွင်းကူးစက်မှုနှုန်းကတိုးလာနေပါတယ်။ဒါကြောင့်ကပ်ရောဂါကူးစက်မှုကာကွယ်နိုင်ရေးစီမင်းစည်းကမ်းတွေကိုစနစ်တကျလိုက်နာဖို့လိုနေပြီလို့ မွန်ပြည်နယ်လူမှုကေဇယ်ရေးအဖွဲ့ရဲ့တာဝန်ရှိသူက VOA ကိုပြောပါတယ
်နောက်ပိုင်းစစ်ဆေးတွေ့ရှိရတာကဒီလူရပြန်နေမဟုတ်ဘဲနဲ့ဒီပြင်ပကလူနာတွေပဲဖြစ်နေတာပေါ့ပြင်ပလူနာတွေဖြစ်တဲ့အခါကျတော့ဒီပိုးကလည်းဟိုအပြင်မှာတက်ပြီးတော့ဟိုဟာပြန့်ပွားနေနိုင်ပါတော့ပြန့်ပွားနေတဲ့အခါကျတော့ပထမလိုင်းနဲ့ဒုတိယလိုင်းနဲ့ကျွန်တော်တို့ရဲ့အဲတဲ့ခံမှုပါပြီအေးဒီတတိယလိုင်းတဲ့အတွက်ဒီမျိုးစကံထထုတ်တဲ့ခါကျတော့အခုဒီလူတွေပဲဒုက္ခရောက်မှာဆိုတော့ကြာအခုအနေထားနဲ့ဆိုလို့ရှိရင်တော့မက်တွေပါတွေသွားလာပြီးတက်ပြီးတော့ခနေကြတက်စင်ကိုသွားလာဖို့ဟိုပြောချင်တာပေါ့နော
်ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇွန်လ13ရက်နေ့ည8:00နာရီထုတ်ပြန်ထားတဲ့သတင်းအရဆိုရင်တော့ပြည်တွင်းမှာကိုဗစ်အတည်ပြုလူနာ383ဦးနဲ့သေဆုံးသူ3ဦးရှိနေပါပြီအတည်ပြုလူနာအများဆုံးကတော့ရန်ကုန်တိုင်းတက်ကဖြစ်ပါတယ်စုစုပေါင်း226ယောက်မှာတော့211ယောက်ကလှဲကူးမြို့နယ်တွေကဖြစ်ပါတယ်ရှင
်။မဆုံမွန်ပြောပြပေးခဲ့ရပါခင်ဗျာ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာမို့ပထမအဦးဆုံးတော့တရင်တော်မဆုနဲ့စကြင်ပါတယ်။ဆရာနာတင်ပြီးနောက်ပိုင်းနိုင်ငံတွေ့မတိမငြိမ်ဖြစ်နေချိန်ကိုဗစ်ရောဂါတကြောပြန်ကူးစက်မှုနဲ့သေဆုံးသူတွေလည်းမြန်မာပြည်တွင်းမှာရှိနေပါတယ်။ရောဂါတန်တရားရှိသူတွေကိုအရင်ကလောက်စစ်ဆေးရှာဖွေတာမလုပ်နိုင်တော့ပေမဲ့အခုစစ်ဆေးအတည်ပြုနိုင်တဲ့အရေးအတွက်နဲ့သေဆုံးသူတိုးလာနေတာကြောင့်ပြည်တွင်းမှာကိုဗစ်တတိယလှိုင်းဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ဒါအပြင်ရောဂါကူးစက်သူနဲ့သေဆုံးသူတွေရှိလာနေတဲ့ဒေသတွေမှာကာယရောဂါတိုက်ဖျက်ရေးအတွက်အကူအညီတွေလိုအပ်နေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မဆုအစီအစဉ်ကနေတင်ဆက်ပေးသွားပါမယ်ခင်ဗျာ။
COVID-19 ရောဂါတက်ခွဲတည်ပြုလူနာသေ212ဦးတွေ့ရှိရပါတယ်
။ဇွန်လ4ရက်ပြီးခဲ့တဲ့တောက်ကြံနေ့ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ည8နာရီထုတ်ပြန်ချက်အရပြည်တွင်းမှာ COVID ပိုးတွေ့လူနာသေ212ဦးရှိခဲ့တဲ့အကြောင်းဖော်ပြထားတဲ့အတွက်ဒါဟာ COVID ရောဂါစစ်ဆေးမှုရဲ့ 17.9% ခန့်နှုန်းမှာပိုးတွေ့ခဲ့တာဖြစ်ပြီးတော့ဆီယနာတင်ပြတဲ့နောက်ပိုင်းဓာတ်ခွဲစစ်ဆေးမှုတွေတဲ့တရက်အတွင်းအများဆုံးအတည်ပြုနိုင်တဲ့အရေးအတွက်လည်းဖြစ်ခဲ့ပါတယ်။ဒီထက်မှာအတီးပြစ်လူနာအများဆုံးတွေ့ခဲ့တာကချင်းပြည်နယ်ကတွန်းဆန်နဲ့ဖလန်းမျိုးတို့မှာဖြစ်ပါတယ်။ချင်းပြည်နယ်တွန်းဆန်မျိုးကချီခားတိုက်နယ်ဆေးရုံမှာဇွန်လ3ရက်နေ့အထိ9ရက်တာကာလအတွင်းကိုဗစ်ကြောင့်သေဆုံးသူ5ဦးအထိရှိခဲ့ပါတယ်။သေဆုံးသူတွေထဲကိုယ်ဆောင်အမျိုးသမီးအပါအဝင်အသက်50ကျော်အရွယ်တွေလည်းပါဝင်နေပြီးအများစုကရောဂါအခံမရှိဘဲကိုဗစ်ကြောင့်သေဆုံးခဲ့တာလို့အဲ့ဒီမှာကုသမှုပေးနေတဲ့တာဝန်ရှိသူတွေကပြောပါတယ်။ပိုးတွေ့လူနာသစ်တိုးလာပြီးသေဆုံးသူတွေရှိလာပေမဲ့လူနာတွေနဲ့ထိတွေ့ဆက်ဆက်ခဲ့သူတွေကိုလိုက်လံရှာဖွေဖို့အခက်အခဲရှိနေသလိုကျန်းမာရေးဝန်ထမ်းအင်အားနဲ့ဆေးဝါးပစ္စည်းကိရိယာလိုအပ်ချက်တွေကိုအလင်းမီအောင်ဆောင်ရွက်နေရတယ်လို့တွန်းဆန်မြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူကပြောပါတယ
်ကျန်းမာဆောင်ရွက်မရှိဘူးခိုးဆောင်ရွက်တယောက်ဗိုလ်ချာနေနဲ့တွားတယ်နာစတရရဲ့သူစီရင်မဝင်တဲ့ကျန်းမာရေးဝန်ထမ်းတွေပေါ့နော်ဒီဟာကြတော့သူတို့ပိုးစစ်လူနာထဲမှာဟာအတက်စုတက်တာတော့ဟာဆီရက်ဖြစ်တဲ့ဟာတက်စုရောက်မှာထားတယ်။အဲဒီကျတော့သူတို့ဒီတိုင်းပဲအိမ်မှာပဲထားလိုက်တယ်။ခုံးခွန့်တင်းပေါ့။တန်းစားမှာကျတော့သူတို့အကောင်လုံးပို့စစ်လို့နာဆိုရင်ဆိုင်ကလုံးစင်တာမှာထားတယ်၊ဆေးရုံမှာထားတယ်။အချားယောဂတရားရောက်နေဆေးရုံရောက်တယ်။ဆေးရုံရောက်တယ်ဆိုရင်ကိုဗစ်ဖြစ်တယ်။ contact person လုံးမယ်ဆိုရင်တမလို့ဖြစ်တော့ပါ။လောက်ချက်တော့အခုအာဝန်ချာတယ်တော့တက်နိုင်တလို့ကိုလုံနိုင်တဲ့ခါနဲ့ကိုနေတာရှိတယ်။ဒါတော့ဆီတော့ဒီမီတီးရီးယားပစ္စည်းလုံးရလာရှိတယ်။အခုနိုင်ငံရေးထိမှာကလည်းဟာကြတော့ post date တွေကို CP နိုင်ဖို့တက်နိုင်တော့ကြိုးစားပြီးလုပ်ပေးရတယ်
။အိန္ဒိယနိုင်ငံမှာကူးစက်မြန်ဗီဇာပြောင်းပို့သစ်တွေ့နေလို့အိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်ထဲကူးစက်ပြန့်နှံ့မှာကိုစိုးရိမ်နေကြတာပါ။တွန်းဆန်မြို့နယ်ကျန်းမာရေးမှူးဒေါက်တာထန်ရှင်းခိုင်ကတော့ယောဂတန်တရားရှိပြီဆိုတာနဲ့အမြန်ဆုံးကုသမှုခံယူဖို့ကိုတိုက်တွန်းထားပါတယ်
။တက်နိုင်ဆုံးရက်တွေမဆောင်မဲနဲ့အမြန်ဆုံးနေတဲ့အနည်းဆက်ဆုံးစီးရုံစီးခန်းတွေမှာဒီကိုဗစ်ပိုးချင်းမီဆစ်ဆီးနိုင်ဖို့အကြံပြုချင်ပါတယ်။အချင်းမီဆစ်ဆီးပြီးတော့ဆော့တီလို့ရှိရင်တော့ဒီအဆောက်ရောင်နာတို့ပါတော့လဲကျွန်တော်တို့အချင်းမီကိုးနိုင်မှာပေါ့နော်။ဒီကိုဗစ်ကကွယ်စီးမီစီးခန်းတွေတွေလိုက်နာပြီးတော့ဆော့တီမယ်ဆိုရင်တော့အကုန်လုံးမကကွယ်နိုင်တော့မှာနော်။ဒီဆုံးမှုရှော့ချနိုင်မယ်လို့တော့ထင်ပါတယ
်။ပိုးတွေ့သူတိုးလာတဲ့ချင်းပြည်နယ်အတွင်းကတွန်းဆန်ဖလမ်တစ်ဇင်နဲ့တန်တလန်အပါအဝင်ဟာခါမျိုးတို့ကိုမလိုအပ်ရင်အပြင်မထွက်ဖို့ stay at home တတ်မှတ်ထားပါတယ်။ဒါအပြင်စကိုင်းတိုင်းတွင်းကကလေးနဲ့တမူးမျိုးတို့ကိုလည်း stay at home တတ်မှတ်ထားပါတယ်။ဒီလိုတတ်မှတ်ထားတဲ့မျိုးနယ်တွေကအခြေခံပညာကျောင်းတွေကိုလည်းယောဂကုသပြန့်နှံ့မှုအခြေအနေတွေကြောင့်ပြန်ပိတ်ထားပါတယ်။ဒ
ပြည်တွင်းမှာကူးစက်နေတဲ့ကိုဗစ်ရောဂါမျိုးစားဟာအိန္ဒိယနိုင်ငံကလာတဲ့ကူးစက်မြန်ရောဂါပိုးဖြစ်နိုင်တဲ့သံသယကြောင့်စစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကပြောပါတယ
်။ဒါနဲ့ပတ်သက်လို့ရှိရင်တော့ဒီဓာတ်ခွဲနမူနာတွေကို reference lab မှာပေးပို့ဖို့ကိစ္စတွေလည်းဆောင်ရွက်နေသလိုပဲဒီကြိုင်နဲ့ထင်ပါလဲမြန်မာနိုင်ငံ DMR မှာလည်းဒါတွေကို genetic sequencing လို့ခေါ်တဲ့မျိုးရိုးဗီဇကိုစစ်ဆေးတဲ့ဥစ္စာတွေကိုလည်းလုပ်ဖို့လည်းဆောင်ရွက်နေပါတယ်။ဒါကြောင့်မို့ဒီသူတွေအနေနဲ့တော့ပေါ်ဆလို့မရတဲ့အနေအထားဖြစ်ပါတဲ့
လက်ရှိအချိန်မှာတော့တရုတ်နိုင်ငံကလာတဲ့ COVID ကာကွယ်ဆေး Sinopharm ကိုကျောင်းဆရာဆရာမတွေကိုအဓိကထားထိုးပေးနေတယ်လို့သိရပါတယ်ပြည်တွင်းမှာရောဂါပိုးကူးစက်သူတကြောပြန်ရှိလာနေပေမဲ့ဆေးရနာသိမ့်ပြီးနောက်အကြမ်းမဖက်တဲ့ CDM လှုပ်ရှားမှုမှာဆရာဝန်အတော်များများပါဝင်နေပြီးကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းကျယ်ကျယ်ပြန့်ပြန့်မလုပ်နိုင်သေးပါဘူးယောဂဖြစ်ပွားရာဒေသတွေမှာကျန်းမာရေးဝန်ထမ်းအင်အားလိုအပ်ချက်နဲ့စစ်ပစ္စည်းကိရိယာလိုအပ်ချက်တွေလည်းရှိနေပြီးပြည်တွင်းမှာကိုဗစ်တတိယလိုင်းဖြစ်လာမှာကိုစိုးရိမ်နေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ပါတယ်ခင်ဗျာ
။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါဦးမယ်။အဖြူစိမ့်ယူနီဖောင်းဝေးရတာကအစအကြောင်းဆရာမဖြစ်ရတာကိုအလေးထားတံပိုးထားတဲ့မူလာရန်ပြဆရာမမေကဆရာနာသိမှုကိုစန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်နေပါတယ်။မဲခွရဲဆိုတဲ့ဆွဆွချက်ဟာသူတို့လိုအကြောင်းဆရာမတွေကိုအကြောင်းဆရာတွေကိုစော်ကားတာဖြစ်လို့ CDM လှုပ်နေတာလို့ပြောပါတယ်။ဒီအကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးပါမယ်ခင်ဗျာ။
အခြေခံပညာကျောင်းတွေပြန်ဖွင့်နေတဲ့မြန်မာနိုင်ငံမှာစာသင်ခန်းတွေစီပြန်မလာကြတဲ့ကျောင်းဆရာဆရာမတွေအများကြီးရှိနေပါတယ်။ဆရာမတယောက်ဖြစ်ရတာကိုတံပိုးထားတဲ့မူလာရန်ပြဆရာမမေကမဲခိုးတယ်ဆိုတဲ့ဆွဆွဲချက်ဟာသူတို့လိုဆရာတွေကိုစော်ကားတာဖြစ်တယ်လို့ယူဆတဲ့အတွက်အကြမ်းမဖက်အာဏာဖီဆန်တဲ့ CDM လုပ်နေတယ်လို့ပြောပါတယ
်။အဓိကကတော့ကျွန်တော်တို့မဲမတမာမှုလုပ်တယ်ဆိုပြီးတော့ပေါ့နော်။ဒီအာဏာသိမ်းလိုက်တဲ့ကိစ္စပေါ့။အဲကျွန်တော်တို့ကလေကွာကျမတို့24နာရီတည်တည်တာဝန်ထမ်းရတယ်ပေါ့နော်တာဝန်ထမ်းပြီးအရင်ပြင်ပန်းပြီးတော့တည်ကြအောင်လုပ်ရတာပေါ့ဒီကိစ္စဒါပေမဲ့ကျမတို့အဲ့လိုမဲမတမာမှုလုပ်တယ်လို့ဆွဆွဲတဲ့အခါကျတော့ကျမတို့ကဒါသူတို့တော်လှန်တယ်ပေါ့နော်ဒီအာဏာသိမ်းတဲ့ကိစ္စကိုလည်းကျမတို့ကမကျေနပ်ဘူးအဲရတဲ့အနေနဲ့တော်လှန်မယ်ဆိုပြီးကျမတို့ဘာလုပ်လို့ရလဲပေါ့လုပ်လို့ရလဲဆိုတော့ CDM လုပ်ရရတယ်ပေါ့နော်အဲ့လိုဆိုတော့ဒါဆိုရင် CDM လုပ်ကြမယ်ဆိုပြီးတော့လုပ်ချက်တာပါအဓိကတော့နောက်တစ်ခုကကျမကိုယ်တိုင်ကလေဒီဆေးအနာရှင်လက်အောက်မှာလေကျမဆေးတန်းအောင်နေအထိပေါ့နော်နေခဲ့ရဆေးတန်းအောင်တော့မှာဒီမိုကရေစီအစိုးရဆိုတဲ့ဟာတက်လာတာပေါ့နော်အဲ့လိုဆိုတော့ဟိုတို့ရဲ့ဒီဆေးအစိုးရဆက်ပြီးတော့ရှိမယ်ဆိုရင်ဘာဖြစ်မလဲဆိုတော့ကျမတို့အားလုံးကတည်ပြီးသားပေါ့မြန်မာနိုင်ငံလူတွေအားလုံးကတည်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ကျမကလည်းဒါကိုတို့ကိုလည်းမခံနိုင်ဘူးပေါ့နော်အဲ့ကျမတို့ကိုစော်ကားတာကိုလည်းလက်မခံနိုင်ဘူးပြီးတော့ဒါတို့လာရင်ဖြစ်မယ်အကျိုးဆက်တွေကိုလည်းတည်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ကျမ CDM လုပ်သွားတာပါ
အခုပေါ့နော်ကျောင်းတွေလည်းပြန်ဖွင့်နေပြီကျောင်းသားတွေလည်းအကျောင်းတက်တဲ့ကျောင်းသားတွေလည်းပြန်လည်းရှိနေပါတယ်ဆိုတော့ဟိုအဲ့လိုကျောင်းဖွင့်တဲ့အခါမှာဒီလိုကျောင်းသားတွေကျောင်းပြန်တက်တဲ့အခါမှာဆရာမတယောက်အနေနဲ့ဘယ်လိုခံစားမိလဲ CDM လောက်ထားတော့ကိုကတော့ကျောင်းစာပြန်မသိဘူးပေါ့လေအဲ့တော့စာပြန်မသိနဲ့ဆရာမတယောက်အနေနဲ့ဘယ်လိုမျိုးခံစားရလဲဆိုတာလည်းသိပါရစေ
ကျမတို့လောက်ကကြတော့လေလားစာလည်းဒီလောက်ရတာမဟုတ်ဘူးပေါ့နော်ဘာလို့ပဲမဲ့လဲကျမတို့ကဒီအလုပ်ကိုကြိုက်လို့လုပ်တာပေါ့ကျမတို့အကြောင်းအလုပ်ကြတော့စေတနာလေးထည့်ရတယ်ပေါ့နော်အဲဒါငွေရေးကြေးအထက်ကိုကကုသရရဲ့ဒီပညာဘယ်လိုပြောလူရန်ကြအလွာအသီးသီးရကလေးတွေကိုပေါ့နော်ပညာတက်သွားအောင်လုပ်ပေးရတယ်ကျမဆိုမူလာရမ်းများဖြစ်တဲ့အခါကျတော့ပို့ပြီးတော့ဒီလိုအသေးစိတ်ကလေးတွေကိုကူညီပေးရတယ်ပေါ့နော်ကလေးတတိလေးအဲဒါကိုကြိုက်လို့ကျမဆရာမအလုပ်ကိုလုပ်တာပေါ့နော်အဲကျမဆိုကျမရဲ့uniform ဝေးရတာအစားကျမသဘောကျတာပေါ့အဲ့လိုအသေးစိတ်ကလေးကျမအလုပ်ကိုကျမချစ်တယ်ပေါ့နော်အဲ့လိုကနေပြီးတော့အခုဒီလိုလုံလိုက်ရတဲ့အခါကျတော့တတိထင်းဆိုပုံမှန်အကြောင်းအပြန်သွားနေရပြီပြီးတော့သူများရဲ့အကြောင်းသွားနေရတယ်ကျမတို့ကတွေ့ရပေါ့နော်အဲ့တော့ကိုယ့်အလုပ်ကိုကတော့နှမျောတာပေါ့နော်နှမျောပြီးတော့ဒီအလုပ်ကိုကိုယ်မလုပ်ရတော့ဘူးဆိုပြီးတော့အဲ့လိုစိတ်တော့ဖြစ်တာပေါ့နော်ဒါပေမဲ့ဟိုဒီကိစ္စကြီးကเนี่ยปี้ว่ามั้ยလို့တော့မျောလဲมาတယ်ကျမเนี่ยปี้ပြီးတော့ကျမတို့လည်းကိုယ်အလုပ်ကိုပြန်ပြီးတော့လုပ်ရမယ်ဆိုပြီးတော့မျောလဲပြီးတော့ဒီလို CDM ကိုလုပ်နေတာပေါ့เนาะအဲ့တော့အခုလည်းကျမအဲ့လိုစိတ်ပဲရှိနေပါသေးတယ်
ဆီယမရဲ့ပေါ်တော့ကျောင်းသူကျောင်းသားတွေရောဆီယမတယောက်အနေနဲ့စာတင်မပေးတဲ့ကိစ္စနဲ့ပတ်သက်လို့ရောတကယ်လို့မေးခွန်းထုတ်လာမယ်ကျောင်းသားတွေကဆီယမဘာလို့ကြားမလာရလဲလို့ဆိုရင်ရောဆီယမရှင်းပြဖို့ဘယ်လိုမျိုးစဉ်းစားထားပါလဲရှင့
်ရှင့်အစိုးရကပေါ့နော်ကျမတို့ကိုထိန်းထုတ်ပြီးတော့ဒီတင်ကြားရေးရန်လေးအောင်မောင်းနေခိုင်းမှာပေါ့ပြောရမယ်ဆိုအရင်တော့ကျမတို့ရဲ့ဒီမိုကရေစီအစိုးရနဲ့ကျမတို့တင်ကြားရေးစနစ်တစ်တည်းလေကြောင်းတဲ့အချိန်မှာကျမတို့ကကိုကိုလွတ်လွတ်လပ်လပ်တီထွင်ဖန်တီးရတဲ့လူရန်စားအဲလူသားတွေဖြစ်လာပြီပေါ့နော်ကျန်ဆယ်မတွေပညာရှင်လိုမျိုးပုံစံမျိုးဖြစ်လာပြီလို့ကျမတို့ကယုံကြည်ပြီးတော့အရင်ကျမတို့စူးစမ်းခဲ့တယ်ပေါ့စူးစမ်းပြီးလုပ်ခဲ့ဒါပေမဲ့အခုကျတော့စစ်တပ်အာဏာရှင်နဲ့ကျမတို့ကကျမတို့ငယ်ငယ်တုန်းကစာသင်ကြားခံခဲ့ရတဲ့ပုံစံအတိုင်းပေါ့နော်သူတို့ရဲ့ရန်တရားကြီးအောင်မြင်အောင်လို့ဒီလူရန်စားတရက်ကိုဖော်ထုတ်ပေးရမယ်လူတွေပေါ့နော်အဲ့လူတွေဖြစ်လာတော့မယ်ပေါ့နော်အဲ့တော့အဲ့ဒါကိုကျမတို့မလုံထိုင်ဥမာသာပြောရအောင်ကျမကဆီယမစားဖြစ်တယ်ရပဲအစိုးရပြီလေကျမဒီလိုအစင်မပြေဘူးလို့ထင်ဝေဖန်ခဲ့ကွန်ပလိန်တက်ခဲ့တာပေါ့နော်အဲ့လိုမျိုးကျမလုပ်ခဲ့တဲ့သူအဲ့ခုဒီအစိုးရနဲ့ကျမတို့ဘလို့မှလည်းကွန်ပလိန်တက်လို့ရမှာမဟုတ်ဘူးကျမတို့ရဲ့ပညာရေးလောကကြီးတိုးတက်အောင်ဘာကြံဉာဏ်မှလည်းပြီးလို့ရမယ်အစိုးရမဟုတ်တဲ့အခါကြတော့ပေါ့နော်သူတို့လက်အောင်မှာကျမကိုချုပ်ပြီးစတင်ခိုင်းမလို့ခံစားရတယ်ပေါ့နော်အားကြောင့်မို့ကျမလုံးဝစာမတင်နိုင်ဘူးပေါ့နော်အဲ့ကလေးတွေအနေနဲ့လည်းကျမကိုနားလည်မှာပါကျမရဲ့တပည့်တွေထဲမှာလေအခုဆိုကြောင်းမတက်တဲ့ကလေးကပို့တော်တော်များပါတယ်အဲ့
တော့ဆရာမနဲ့အတူပေါ့နော်ဆရာမရဲ့ဒီလှုပ်ဖို့ဂိုင်ဘက်တခြားဆရာမတွေမှာတွေရောကြောင်းပြန်တက်နေသူတွေရှိလားအဲ့တော့သူတို့တွေနဲ့ရောဒီဆရာမကြောင်းမတက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြောပြဆွေးနွေးဖြစ်တာမျိုးရောရှိပါလားရှင
်ဟိုတော်တော်များများတော့အဲကြောင်းမသွားကြဘူးပေါ့နော်စီဒီအမ်လုပ်တယ်လို့များပါဒါပေမဲ့အဲ့လိုမျိုးပြန်ပြီးတော့တက်နေတဲ့လူတွေလည်းရှိတယ်ပြန်တက်နေတဲ့လူတွေထဲမှာကျမနဲ့အဆက်အသွယ်မပြတ်ရှိနေတဲ့လူတွေလည်းရှိရယ်ပေါ့နော်အဲ့လိုဆိုတော့တချို့တွေရဲ့အခြေအနေကိုလည်းကျမတို့ကဟိုနားလည်သိရတယ်ပေါ့နော်သူတွေလုံးလုံးရေးတို့ဘာလို့ပေါ့တချို့တွေဆိုလုံးဝပြန်ဟိုဘယ်လိုပြောဖြစ်လို့လားပြန်ဝင်ရတဲ့လူမျိုးရှိရယ်ပေါ့နော
်ဆိုဆရာမဆောဆောပြောခဲ့တယ်လို့ပေါ့နော်တချို့ဆရာမတွေကတော့သူတို့စိတ်ထဲမှာလှုပ်ချင်ပေမဲ့လည်းအခြေအနေအရ CDM ကိုဆက်လုပ်လို့မဖြစ်လို့အလုပ်ခွင့်ပြန်ဝင်တယ်လို့ပြောပါတယ်ဆိုတော့အဲ့လိုမျိုးအလုပ်ခွင့်ဝင်နေကြတဲ့ဒီဆရာမတွေအပေါ်မှာဟိုအများတချို့ ਆ ပေါ့လေအများပြည်သူက social punishment လောက်တာမျိုးတွေဝေဖန်တာတွေတိုက်ခိုက်တာတွေနောက်တချို့နေရာတွေမှာဆိုရင်ဆရာမတွေကိုပြစ်မှတ်ထားပြီးတော့ဟိုကိုထိလက်ရောက်လောက်တာမျိုးတွေအထိပါရှိပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရောဆရာမဘယ်လိုမျိုးပြောချင်ပါလဲရှင
်ဒါဆိုလူတွေတည်တဲ့ကိစ္စမှာဟောပေါ့နော်ဘယ်လိုပြောရမလဲဆိုတော့မေးခွန်းထုတ်ဆရာရှိနေပြီပေါ့နော်အဲကျမကတော့ဒါတတူရဲ့လုပ်ရဲ့ကြောင့်မလို့တို့ခံစားရတာလို့ပဲမြင်နေပေါ့နော်အဲ့တော့ကျမတို့ဆိုရင်လည်း CDM လောက်ထားတဲ့အတွက်ကျမတို့မှာ MA မကင်းပေါ့နော်ခံစားနေရတယ်ရှောင်ပုံးနေတဲ့လူတွေပုံးနေရတယ်ကြောက်တဲ့လူတွေလည်းကြောက်နေရတယ်ပေါ့နော
်ဆရာမတယောက်အနေနဲ့အခုလိုမျိုးကျောင်းမှာကျောင်းပြန်မတက်ဘူးဆရာမတယောက်အနေနဲ့စာပြန်မတင်တော့ဒီကျောင်းသူကျောင်းသားတွေရဲ့ပညာရေးကိုအခုလိုမျိုးဟို CDM လုပ်နေတဲ့ဆရာမတွေကြောင့်ထိခိုက်စေမယ်လို့ရောဆရာမတို့မတွက်ဘူးလားမမြင်ဘူးလားရှင်
အဲ့လိုကတော့မမြင်ပါဘူးဘာလို့လဲဆိုတော့အဲကျမအခုကြားရတဲ့နောက်ပါတော့ပေါ့နော် CDM လုပ်နေတဲ့ဆရာမတွေကဒီတိုင်းပဲ CDM ဆိုပြီးတော့အိမ်မှာထိုင်နေတာမရှိဘူးပေါ့နော်တက်နိုင်တဲ့ဘက်ကနေပြီးတော့ဒီကလေးတွေပညာရေးကိုဘယ်လိုဖြည့်ဆည်းပေးရမလဲဆိုပြီးတော့ပေါ့နော်အဲ့လိုမျိုးလုပ်နေတဲ့အဖွဲ့အစည်းတွေလည်းအခုအများကြီးရှိပါတယ် home schooling နဲ့ပတ်သက်တာတွေလုပ်ပေးနေတယ်တချို့ဆိုရင်လည်းပေါ့နော်အဲ့တော့ကိုညီနေတယ်ကလေးတွေပညာရေးအတွက်ကတော့ဟိုအရင်တော့ဆိုရင်ကြာမရှိဘူးလို့ထင်နေပါတော့အခုဆိုတာစစ်ပေးချောင်ကလေးတွေပေါ့နော်ဖက်ပြေးနေရတဲ့ကလေးတွေဆိုရင်ပြညာမတင်ရအောင်ပေါ့နော်အဲကျမတို့ကဒီလိုအခြေအနေမှာတော့ဟိုတနိုင်ငံလုံးကကလေးတွေနီးမျိုးမျိုးနဲ့ပညာတင်နိုင်ဖို့ပေါ့နော်ကျမတို့ကကုညီလို့ရတယ်ကုလည်းကုညီနေရရှိတယ်ဒါပေမဲ့အဲ့ဒါကဒီကြောင်းကိုတွားပြီးတော့ဒီစစ်အစိုးရအောက်မှာလက်အောက်မှာပေါ့နော်စာတင်မှမဟုတ်ဘူးကျမတို့အပြင်အနေနဲ့ကုညီလို့ရတဲ့အခြေအနေတွေအများကြီးရှိပါတယ်လုပ်လည်းလုပ်နေကြပါတယ်ပေါ့နော်
ကျောင်းကနေမှာကျောင်းသားတွေကိုစာသင်မပေးနိုင်လို့စိတ်မကောင်းပေမဲ့အခုအချိန်မှာရုံးမတက်ဖဲရုံးထွက်ဖို့လိုအပ်တယ်လို့ခံယူထားတဲ့မူလာရန်ပြဆရာမမေဖြစ်ပါတယ်သူ့လိုပဲကိုယုံကြည်ချက်အတိုင်းဆက်လက်ရည်တည်နေကြတဲ့အစိုးရဝန်ထမ်းတွေမြန်မာနိုင်ငံမှာအများအပြားရှိနေကြပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါမဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ် ransomware လို့ခေါ်တဲ့ computer စနစ်ကိုတိုက်ခိုက်ငွေညစ်တဲ့ကိစ္စတွေကကဘာတလောမှာများလာနေပြီးလက်တလောဖြစ်ခဲ့တဲ့ computer စနစ်တွေအပေါ်အဆိုးဝါးဆုံးတိုက်ခိုက်မှုတချို့နဲ့ပတ်သက်လို့တော့ရုရှားမှာအခြေစိုက်တဲ့ရာဇဝတ်ကိန်းတွေကိုတန်တရားရှိထားပါတယ် ransomware နဲ့တိုက်ခိုက်မှုတွေအကြောင်းမီရှဲကွင်းရဲ့သတင်းဆောင်မကိုဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမှတ်သင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ
အမေရိကန်ရှေ့ဘက်ကန်ယိုဒန်ဒေသတစ်ခုလုံးရဲ့ထက်ဝက်နီးပါးကိုလောင်စာဆီထောက်ပံ့တဲ့အကြီးကရေနံပိုက်လိုင်းကြီးစီမံခန့်ခွဲသူကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးစိုက်ဘာတိုက်ခတ်ခံရပြီးတဲ့နောက်လုပ်ငန်းကွန်ရက်ကြီးတစ်ခုလုံးကိုပိတ်ခဲ့ရတာပါအမေရိကန်တောင်ပိုင်းပင်လယ်ကွေ့ကရေနံချက်ဆက်ယုံတွေနဲ့နိုင်ငံအရှေ့ပိုင်းတောင်ပိုင်းတစ်လွှာကိုချိတ်ဆက်ထားတဲ့မိုင်9500အရှေ့ပိုက်လိုင်းတွေကတဆင့်ဓာတ်ဆီဒီဇယ်လေယာဉ်သုံးအပါအဝင်တခြားလောင်စာဆီစီပေပါပေါင်းတရက်ကို 1.5 သန်းလောက်ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးကပို့ဆောင်ပေးနေတာပါအမေရိကန်ရဲ့အကြီးဆုံးလောင်စာဆီတဲပို့ပိုက်လိုင်းကြီးကိုလိုနီယယ်ပိုက်လိုင်းရဲ့ကွန်ပျူတာတွေတိုက်ခိုက်ခံရမှုကြောင့်လုပ်ငန်းတွေရပ်ဆိုင်းခဲ့ရတာမှာအမေရိကန်ရှေ့ဘက်ကန်ယိုဒန်ဒေသတွေမှာ73စီဖြန့်ဖြူးမှုကိုထိခိုက်ခဲ့ရသလိုလူလူကြားမှာလည်းစိုးရိမ်စိတ်နဲ့အလူအယက်ဝေယူတာတွေဖြစ်ခဲ့ပါတယ်နောက်ပိုင်းမှာတော့ကွန်ပျူတာစနစ်ပြန်လည်အသုံးပြုနိုင်ရေးအတွက်ဒေါ်လာ 4.4 သန်းပေးခဲ့ကြောင်းကိုလိုနီယယ်လုပ်ငန်းကြီးကဝန်ခံခဲ့ပါတယ်။ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးရဲ့အမှုဆောင်အရာရှိချုပ်ဂျိုးဆက်ဘလန့်ကလုပ်ငန်းတွင်းကွန်ပျူတာကွန်ရက်ကိုဖျက်တောက်ခဲ့တဲ့ဟက်ကာတွေကိုဒေါ်လာ5သန်းပြန်ပေးငွေပေးဖို့ဆုံးဖြတ်ခဲ့တဲ့အခိုက်အတန့်ကိုအခုလိုပြန်ပြီးတော့ပြောပြပါတယ်
။ It was the hardest decision I made in my 39 years in the energy industry.
စွန့်ရင်လုပ်ငန်းကဏ္ဍမှာ39နှစ်တာအလုပ်လုပ်ခဲ့တဲ့ကာလအတွင်းဒီကိစ္စကအခက်ခဲဆုံးဆုံးဖြတ်ချက်ဖြစ်ပါလေတဲ့ကိုလိုနီယယ်ပိုက်လိုင်းဟာနိုင်ငံအတွက်ဘလောက်အရေးကြီးတယ်လဲဆိုတာကိုသိရှိနားလည်ထားတဲ့အတွက်နိုင်ငံရဲ့အကျိုးစီးပွားကိုရှေ့တန်းတင်ခဲ့ပါတယ်လို့သူကပြောခဲ့တာပါပြန်ပေးငွေမပေးမချင်းအဖွဲ့အစည်းတွေလုပ်ငန်းလဲပတ်လို့မရအောင်ကွန်ပျူတာစနစ်ကိုတိုက်ခိုက်မှုဖြစ်တဲ့ကိစ္စတွေကတိတိတသားတိုးလာနေတယ်လို့ကြွမ်းကျင်သူတွေကပြောဆိုထားပြီးအမေရိကန်ပြည်တော်စုအတွင်းလက်တလောတိုက်ခိုက်ခံရမှုတွေမှာတော့ကိုလိုနီယယ်ရေနံပိုက်လိုင်းလုပ်ငန်းကြီးတိုက်ခိုက်ခံရမှုလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကွန်ပျူတာကွန်ရက်ကိုဖောက်ထွင်းသူဟက်ကာတွေကစေယုံတွေတည်ယူပို့ဆောင်ရေးဌာနတွေနဲ့စားနပ်ရိက္ခာထောက်ပံ့မှုလိုအရေးကြီးတဲ့လုပ်ငန်းကြီးတွေကိုပစ်မှတ်ထားခဲ့ကြပါတယ်။ဒီတိုက်ခိုက်မှုတွေကနယ်နိမိတ်ကန့်သတ်ချက်မရှိသလိုဒီဂျစ်တယ်ငွေကြေးနဲ့တောင်းတဲ့ငွေကိုပေးချရတာကြောင့်ပြမှုကျွလွန်သူတွေကိုဖမ်းဆီးရမိဖို့ကလည်းခက်ခဲပါတယ်။ကွန်ပျူတာစနစ်ရဲ့အနှက်ချက်တွေကိုဟက်ကာတွေကနှီးမျိုးစုံသုံးပြီးတော့အမျက်ထုတ်ကြတာပါ။ဝန်ထမ်းတွေထံကိုတစ်ဖက်လှည့်နဲ့အီးမေးလ်တွေပေးပို့ဖြန့်ချီစေပြီးတဲ့နောက်ကွန်ပျူတာတွေချိတ်ဆက်ထားတဲ့ network မှာကွန်ပျူတာဗိုင်းရပ်စ်ထည့်ဖို့လုပ်တာမျိုးလည်းပါပါတယ်။ကိုလိုနီယယ်ရေနံပိုက်လိုင်းလုပ်ငန်းကြီးကိုဟက်ကာတွေဖောက်ထွင်းမှုမှာတော့ဒီတဲ့ network ထဲကိုချို့ဖောက်ဝင်ရောက်ပြီးစနစ်ကိုပိတ်ပစ်လိုက်တာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ computer ခွင့်ရက်ကိုပြန်ဖွင့်နိုင်ဖို့အတွက်ဘသူကိုငွေပေးရမယ်ဆိုတဲ့လမ်းညွှန်ချက်ကို hacker တွေကထားခဲ့တာပါ။ပြန်ပေးငွေညှိနှိုင်းတဲ့နေရာမှာလဲ hacker တွေကလုပ်ငန်းကြီးရဲ့အထူးအရေးကြီးမှတ်တမ်းတွေကိုကူးယူပြီးလူသိရှင်ကြားဖွင့်ချမယ်လို့ချင်းချောက်ခဲ့ကြပါတယ်။ပြန်ပေးငွေရပြီဆိုပါ hacker တွေကဒီဖိုင်တွေကိုဖွင့်ဖို့ဇကဝတ်ကိုပေးတာဖြစ်ပါတယ်။ပြန်ပေးငွေကိုလည်းတစ်ခါတည်းမှဒီဂျစ်တယ်ငွေချင်းနဲ့ပေးချရတာကြောင့်ခြေရခံဖို့ခက်ပါတယ်။နောက်ဆုံးပေါ်လှည့်စားနည်းကတော့ကွန်ပျူတာဖောက်ထွင်းမှုလုပ်ငန်းစဉ်ရဲ့ကျွမ်းကျင်ပိုင်နိုင်မှုဖြစ်ပြီးရာဇဝတ်ကိန်းတွေဘက်ကဆောင်ရွက်နိုင်စီမဲ့ software တွေကို hacker တွေထံကရနိုင်တဲ့အချက်ဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ Raj Samani ဟာ McAfee ရဲ့အကြီးအကဲသိပ္ပံပညာရှင်ဖြစ်ပါတယ်။မကြခင်ကကျင်းပတဲ့ Aspen Institute အခမ်းအနားတစ်ခုမှာ Zoom ကနေတဆင့်သူကအခုလိုပြောပါတယ
် The bad guys have got better and we've effectively completely lost sight
လူဆိုးတွေကပိုပြီးတော့တော်လာကြပါတယ်အခုဆိုရင်မိဖက်သဘောမျိုးပူပေါင်းဆောင်ရွက်မှုပုံစံနဲ့ပြဿနာရဲ့သဘောတဘာဝကိုသတိမထားမိကြဘူးလို့သူကပြောခဲ့တာပါကိုလိုနီယယ်ရေနံပိုက်လိုင်းလုပ်ငန်းကြီးကပေးတဲ့ပြန်ပေးငွေတဲကရုရှားအခြေစိုက်စိုက်ဘာရာဇဝတ်မှုဂိုင်းထံကိုလွှဲပြောင်းတယ်လို့ဆိုတဲ့ဒေါ်လာ 1.3 သန်းကိုအမေရိကန်အနာပိုင်တွေကပြန်လည်ရယူနိုင်ခဲ့ကြောင်းလည်းအနာပိုင်တို့ကပြောပါတယ်။စိုက်ဘာရာဇဝတ်မှုကျူးလွန်သူတွေကိုရုရှားမှာကင်းလွတ်ခွင့်ရနေတဲ့ကိစ္စကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဒီသတင်းပတ်ထဲဂျီနီဗာမှာဆွေးနွေးတဲ့အခါအမေရိကန်သမ္မတဂျိုးဆပ်ဘိုင်ဒန်ကပြောမယ်လို့ခန့်မှန်းထားကြပါတယ်။ မေရိကန်သမ္မတဘိုင်ဒန်နဲ့ဥရောပခေါင်းဆောင်တွေအနေနဲ့ကတော့အင်တာနက်ဖောက်ထွင်းဝင်ရောက်တဲ့ကိစ္စတွေကိုပိုပြီးပြင်းပြင်းထန်ထန်အရေးယူလှုပ်ဆောင်မဲ့သဘောမျိုးပြောဆိုထားတယ်လို့လဲကျွမ်းကျင်သူတွေကပြောပါတယ်။လုံခြုံရေးနဲ့နည်းပညာဆိုင်ရာအင်စတီကျူရဲ့အမှုဆောင်အရာရှိချုပ်ဖိလစ်ရင်နာကအခုလိုပြောပါတယ်
They're going to be taking more and more steps to actually come out.
Cyber yasrin mu de ma ka be a myo ta loun chong yin chi chao mu a phit ba. Naw tat tat pi ma phit aw. A sin sin to pi lo a ye yu saung yet twa ba lein me de. Di pyatana ko kain twen nai yi a twae a yin myit twe le ti ti ta ta tat to ja ba lein me lu pyo ka da ba. Loun gan chi twe ka ni myo nge le de a song a phwe si twe a lo a ni ne cyber loun chong yin twe myit pi ransomware ne tai khat khan ya mu ka kwe ja bo.အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကသတိပေးချက်ထုတ်ပြန်ထားပါသည်။ဝင်ညစ်တဲ့အင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေကပိုပြီးတော့ဆိုးလာနေကြောင်းအမေရိကန်ရှေ့နေချုပ်မာရစ်ဂါလန်ကလည်းတခြားအမေရိကန်အစိုးရတာဝန်ရှိသူတွေနီးတူသတိပေးထားပါသည်။ဒီတိုက်ခိုက်မှုတွေဟာတိတ်ပြီးတော့ဆိုးရွားတဲ့ချင်းချောက်မှုဖြစ်နေကြောင်းနဲ့အစွမ်းကုန်အရေးယူဆောင်ရွက်ကြဖို့လဲရှေ့နေချုပ်ကလွှတ်တော်အမှတ်တွေကိုတိုက်တွန်းပါသည်။ဇွန်လ9ရက်နေ့ကလုပ်တဲ့တရားရည်ဌာနအတွေ့2022ခုနှစ်ဘဏ္ဍာနှစ်ရန်ပုံငွေပန်ကြားတဲ့အထက်လွှတ်တော်ကြားနာပွဲမှာရှေ့နေချုပ်ဂါလန်ကစိုက်ဘာတိုက်ခိုက်မှုတွေကိုသတိပေးပြောဆိုခဲ့တာဖြစ်ပါတယ်ရှင
်။မတ်တင်ဂီထိုက်စီစီတင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာဆီယနာတင်ပြနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးလူထုအတွက်သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ပြဖို့ရွေးချက်နဲ့လူထုမိတ်ဆွေရုပ်သံအစီအစဉ်တစ်ခုကိုအမေရိကန်ကမ္ဘာသတင်းမီဒီယာ USAGM ကနေဇွန်လ6ရက်နေ့ကစပြီးစတင်ထုတ်လွှင့်ပေးနေပါပြီ။ဖန်ယူကြည့်ရှုနိုင်တဲ့ရုပ်သံလိုင်းအသေးစိတ်ကို VOA website burmese.voanews.com မှာဖော်ပြပေးထားပါတယ်။လူထုမိတ်ဆွေရုပ်သံအစီအစဉ်ကိုတပတ်ခုနှစ်ရက်တစ်နှစ်တာပတ်လုံးထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ VOA နဲ့ RFA ရုပ်သံအစီအစဉ်တွေကိုပူတွဲထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုဆက်ပြီးတင်ပြပေးပါအောင်မယ်။မြန်မာနိုင်ငံမှာစစ်အာဏာစန့်ကျင်ရေးတပိတ်မောက်ဆန္ဒပြလှုပ်ရှားမှုတွေနေရာကွက်ကြားဆက်ရှိနေပါတယ်။ဒီကနေ့မနေ့ပိုင်းရန်ကုန်မန္တလေးမုံရွာနဲ့တခြားမြို့တွေမှာတပိတ်ဆုံတပုံထခေါင်းစဉ်နဲ့ဆီအာနာရှင်စန့်ကျင်ရေးတပိတ်မောက်ကြပါတယ်။မန္တလေးမဟာမိတ်တပ်ပေါင်းစုတပိတ်စစ်ကြောင်းစတင်ဖို့လူစုနေတဲ့မနေ့6နာရီဝန်းကျင်မှာအရဝတ်နဲ့လက်နက်ကန်တချို့ကားနဲ့ရောက်လာပြီးပစ်ခတ်ဖြိုခွဲခဲ့လို့လူ9ဦးတက်မနေ့ဖမ်းဆီးခံရပြီးလူတချို့ဒဏ်ရာရခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒါပေမဲ့မန္တလေးကတခြားတပိတ်စစ်ကြောင်းတွေဖြစ်တဲ့မြတောင်တပိတ်အမရပူရတပိတ်ပညာရေးတပိတ်နဲ့တခြားတပိတ်တွေကတော့ဖြိုခွင်းမခံရပဲလူစုခွဲခဲ့ကြပါတယ်။ဆွဲချက်တော်များများနဲ့ရင်ဆိုင်နေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်အမှုတချို့ကိုနေပြည်တော်မှာဒီကနေ့ရုံထုတ်စစ်ဆေးပါတယ်။တော်ဆန်းစုကြည်ရဲ့အမှုတစ်ခုချင်းစီကိုရက်180အတွင်းအပြည့်အစုံစစ်ဖို့တရားသူကြီးနဲ့သဘောတူညီမှုရပြီးတဲ့နောက်မှာဇွန်လ14ရက်နေ့ကစပြီးအခုလိုစတင်ကြားနာတာဖြစ်ပါတယ်။ဒီကနေ့ရုံးချင်းမှာတော့တရားလူတွေဘက်ကရဲမှုတွေကိုစပြီးစစ်ဆေးခဲ့တယ်လို့တော်ဆန်းစုကြည်ရဲ့ရှင်းနေဒေါ်ဆန်းမာလာညွန့်ကပြောပါတယ်ခင်ဗျာ။မြန်မာတက်ကြွလှုပ်ရှားသူတွေဆန္ဒပြသူတွေနဲ့အတိုက်ခံတွေကိုအပြစ်ပေးတဲ့အနေနဲ့သူတို့မိသားစုဝင်တွေနဲ့မိတ်ဆွေတငယ်ချင်းတွေကိုပါစစ်ကောင်စီကတရားလက်လွတ်ဖမ်းဆီးနေတယ်လို့လူ့အခွင့်အရေးလေ့လာစောင့်ကြည့်ရေးအဖွဲ့ HRW ရဲ့ဂျွန်လ14ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်။အပြစ်ပေးဆိုင်ရာလူ့အခွင့်အရေးတွေချိုးဖောက်နေတဲ့ဒီလုပ်ရက်တွေကိုရပ်တန့်ပြီးဖမ်းဆီးထားသူအားလုံးကိုချွင်းချက်မရှိချက်ချင်းပြန်လွတ်ပေးဖို့ HRW ကတောင်းဆိုထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စီရင်ရာဖရီဝိုင်လာတရက်နေ့နောက်ပိုင်းစစ်ကောင်စီကအိမ်နေတဲ့အထိဝင်ရောက်ဖမ်းဆီးနေတာမှာတစားကံအဖြစ်မတရားဖမ်းခံထားရသူ86ယောက်ထဲမှနည်းရှိနေပြီးအဲ့ဒီထက်မှာအသက်2နှစ်နဲ့4နှစ်အရွယ်လူမမယ်ကလေးတွေတောင်ပါဝင်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စဲဘာရှေလက်ရဲ့ပြီးခဲ့တဲ့ဇွန်လ17ရက်နေ့ထုတ်ပြန်ချက်ဟာမှန်ကန်ပြည့်စုံမှုမရှိဘဲပက်လိုက်မှုတွေရှိနေတယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအနှံ့အစင်အားတွေတပ်ဖြန့်ချ ထားနေတာနဲ့ခရံဖျားကြောင်တွေအပါဝင်လက်နက်ကင်အုပ်စုတွေနဲ့အရတားတွေကိုပြစ်မှတ်ထားပြီးလက်နက်ကြီးတွေတုံတိုက်ခိုက်မှုတွေတိုးလာနေတဲ့အကြောင်းမဟာမင်းကြီးဗက်ရှလက်ကပြီးခဲ့တဲ့အပတ်ကပြောဆိုခဲ့တာပါဒီအစီရင်ခံစာဟာတပ်မတော်အပေါ်အထင်မြင်လွဲမှားစေတဲ့ထုတ်ပြန်ချက်ဖြစ်ပြီးမတရားအသင်းနဲ့အကြမ်းဖက်အဖွဲ့အစည်းတွေရဲ့အကြမ်းဖက်လုပ်ရတွေကိုတော့ဖော်ပြရှုံချတာမတွေ့ရဘူးလို့တုံ့ပြန်ထားပါတယ်ခင်ဗျာမြန်မာနိုင်ငံနေရာတော်များများမှာကိုဗစ်ရောဂါကူးစက်မှုကျဆင်းလာတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံမှာတော့ကူးစက်မှုတိုးလာနေတဲ့အတွက်တတိယလမ်းဖြစ်မလားဆိုတာကိုစိုးရိမ်ပူပန်နေကြပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်ကျွန်တော်ကတော့ဇမွန်လိုက်ပါ VOA အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ